Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925-30 နဲ့လိုင်းလမီတာ 190 ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောင်ဝါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါမြန်မာနိုင်ငံကိုလွတ်လပ်ခွင့်အပြည့်အဝမရှိတဲ့တစ်စိတ်တစ်ပိုင်းလွတ်လပ်နိုင်ငံအဖြစ် Freedom House ရဲ့အစင်းခန်းစာတစ်ကဖော်ပြလိုက်ပါတယ်။ဂျပန်နိုင်ငံမှာတော့ဒီကနေ့ဒုံချီအန်ဒီရဲ့မှားယွင်းသတိပေးချက်ထွက်ပေါ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံရဲ့လွတ်လပ်ခွင့်ခြေနေဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိနေကြောင်းနိုင်ငံတကာလွတ်လပ်ခွင့်အစင်တန်းကိုစောင့်ရင်းနေတဲ့ Freedom House အဖွဲ့ရဲ့အစင်းခန်းစာတင်မှာကတော့
အထူးဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုနဲ့ကျွန်တော်ဖိနှိပ်မှုဆိုတဲ့ကောင်းစဉ်အောက်မှာကျွန်တော်တို့နိုင်ငံကကမ္ဘာလယ်မှာအခုချိန်ထိ
ညမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာကိုအောင်မျိုးမင်းပြောသွားတာပါအပြည့်စုံကတော့မကြခင်ကြားကြမှာပါဒါအပြင်ကမ္ဘာတစ်ဝန်းလုံးလွတ်လပ်မှုအခြေအနေဟာ12နှစ်မြောက်ဆက်တိုက်ကြာဆင်းလာတဲ့ဆိုရယ် Freedom House ရဲ့အစည်းအခမ်းအသိစိတ်နဲ့မြန်မာဘင်္ဂလားဒေ့ရှ်ကြားတို့ကလက်ခံရေးလက်မှတ်လေးရေးထိုးလိုက်တဲ့သတင်းနဲ့အတူဝန်ကြီးအပြောင်းလဲသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝင်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါအခုတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုမှတင်ငီထိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိတဲ့တစိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ကမ္ဘာတစ်ဝန်းလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစည်းအခမ်းအစာမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံအတွင်းပြီးခဲ့တဲ့2018ခုနှစ်ကအချက်အလက်တွေကိုလေ့လာခဲ့တဲ့လွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အစည်းအခမ်းအစာအသစ်မှာတော့နိုင်ငံ88ခုကိုလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း58နိုင်ငံကတော့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံပေါင်း49နိုင်ငံကတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့မြန်မာနိုင်ငံမှာတော့တွေးရှိချက်တွေကရောထွေးနေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ဆေးဥချုပ်ရေးကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ထွက်ပြေးရမှုနဲ့အတူလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကကြီးထွားလာနေတယ်လို့ထောက်ပြထားတာပါ။နိုင်ငံရေးအခွင့်အရေးပြည်သူလွတ်လပ်ခွင့်တို့မှာလွတ်လပ်မှုမရှိဆုံးကိုအဆင့်9တတ်မှတ်ထားတာမှာမြန်မာကိုအဆင့်5ပေးထားပါတယ်။အင်တာနက်နဲ့သတင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်မှုအရှိဆုံးကိုအမှတ်တရပေးတာမှလည်း30တတ်မှတ်ပဲရပါတယ်။ကမ္ဘာတစ်ဝန်းမှာတော့မီဒီယာလွတ်လပ်ခွင့်ရွေးကောက်ပွဲတွေတမာတမတ်ရှိမှုစတဲ့ဒီမိုကရေစီစံနှုန်းစင်တာတွေက12နှစ်ဇက်တိုက်ကြာဆင်းလာနေတယ်လို့လဲ Freedom House ရဲ့အစင်ခန်းစာတစ်ကဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြည့်အသက်သဘောတူညီချက်တွေရသွားကြပါပြီ။နောက်သတင်းပတ်မှာဌာနေပြန်ပို့ရေးလုပ်ငန်းစဉ်တွေစတင်မှာဖြစ်ပြီးနောက်2နှစ်အတွင်းမှာဒီလုပ်ငန်းစဉ်တွေကိုအပြည့်အသက်နိုင်ဖို့ရည်မှန်းထားကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒီသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်ကတဆင့်ကန်စခန်း5ခုတည်ထောင်ရမှာဖြစ်ပြီးအဲ့ဒီကနေမှတဆင့်မြန်မာနိုင်ငံရခိုင်ပြည်နယ်တဲကဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့ဒေတာနှစ်ခုကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လနှောင်းပိုင်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးရောက်ရှိနေတယ်လို့ကုလသမဂ္ဂကထုတ်ပြောထားခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်အစီအစဉ်ဆွန့်လွှတ်လာတဲ့အထိဖိအားပေးရေးအယုံထားဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကကမကထာလုပ်ပြီးဒီကနေ့ဘန်ကူးဗားမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံအပါအဝင်နိုင်ငံပေါင်း20လောက်ကအစိုးရအရာရှိတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Chrystia Freeland တို့ကဖိတ်ခေါ်ထားပြီးအရေးယူပိတ်ဆို့မှုတွေပိုထိရောက်အောင်ဘလို့ဝိုင်းလုံးမှာလဲဆိုတာနဲ့မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂကချမှတ်ထားတာတွေကိုရှောင်လွှဲတာတွေမလုပ်နိုင်အောင်အတွက်ဆွေးနွေးကြမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမူဝါဒဆိုင်ရာစီမံရေးဌာနရဲ့ညွှန်ကြားရေးမှူး Brian Hook ကတော့အခုလိုခေါင်းဆောင်တွေတွေ့ဆုံစည်းဝေးကြတာကဒီအခြေအနေကိုဖြေရှင်းနိုင်ဖို့တန်တမာရေးလမ်းကြောင်းတွေရှိနေသေးတယ်ဆိုတာကိုပြဖို့ဖြစ်တယ်လို့ပြောလိုက်ချိန်မှာနောက်အရာရှိတယောက်ကလည်းစည်းရေးလမ်းကြောင်းကိုဒီပွဲမှာဆွေးနွေးဖို့မရှိဘူးလို့ထုတ်ပြောခဲ့ပါတယ်။မြောက်ကိုရီးယားအရှင်းနဲ့ပတ်သက်လို့အရေးကြီးနေတဲ့အချိန်ခါမျိုးမှာအမေရိကန်နဲ့ကနေဒါနိုင်ငံတွေကအခုလိုအစည်းအဝေးဥဆောင်ကျင်းပတဲ့အပေါ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကကျေးဇူးတင်ကြောင်းပြောကြားပါတယ်။ နျူကလ িয়ার နဲ့ပယ်ဒိန်ဒုံးကျည်ဆန့်တမှုတွေမလုပ်ဖို့ကုလသမဂ္ဂကတားမြစ်ထားတာကိုမြောက်ကိုရီးယားကအခံပြီးဆန့်တမှုတွေဆက်လုပ်နေတာပါပြုခဲ့တဲ့နိုဝင်ဘာလထဲမှာမြောက်ကိုရီးယားကတိုက်ချင်းဖြစ်ဒုံးကျည်ဆန့်တပြစ်လုခဲ့တာကြောင့်တင်းမာမှုတွေတိုးလာခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကြားစကလုံးအနေနဲ့အပြန်အလှန်တိုက်ခိုက်ပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့အစည်းအဝေးကျင်းပဖို့ဖြစ်လာခဲ့တာပါရှင
်ဂျပန်နိုင်ငံမှာတော့ဒီနေ့အင်ကာနေမှာမြောက်ကိုရီးယားရဲ့ဒုံးကျည်တိုက်ခိုက်မှုအန္တရာယ်မှားယွင်းသတိပေးချက်ထွက်ပေါ်ခဲ့ပါတယ်မြောက်ကိုရီးယားဘက်ကဒုံးကျည်နဲ့ပြစ်တော်မဲ့နေထားရှိပါတယ်မြေအောက်ဒါမှမဟုတ်လည်းအဆောက်အုံတွင်ကိုဝင်ပြီးခလုံကြပါလို့လူတွေကိုတိုက်တွန်းတဲ့သတိပေးချက်ကိုအများပိုင်း NHK ရုပ်သံကအွန်လိုင်းပေါ်မှာရောမိုဘိုင်းဖုန်းတွေကပါပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်မိနစ်ပိုင်းအတွင်းမှာပဲမှားယွင်းသတိပေးချက်ဖြစ်ကြောင်း NHK ကထုတ်ပြန်ပေးပို့ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်တွေဆက်လက်ဆန့်သတ်မှုတွေကြောင့်အာရှပစိဖိတ်ဒေသမှာနေထိုင်သူတွေအပေါ်စိုးရိမ်စိတ်တွေရှိနေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟဝိုင်ယီပြည်နယ်မှာလည်းအလားတူမှားယွင်းသတိပေးချက်ပေါ်ပေါက်ခဲ့ပြီးနောက်ရပ်ပိုင်းအတွင်းမှာပဲဒီနေ့ဂျပန်မှာမှားယွင်းသတိပေးချက်ထပ်ပေါ်ထွက်ခဲ့တာဖြစ်ပါတယ်။ဟဝိုင်ယီပြည်နယ်တုန်းကဒီနယ်မှာတော့တာဝန်ရှိသူတွေကမှားယွင်းသတိပေးချက်ဖြစ်ကြောင်းနာယူဝက်ကြော်ကြာမှမကြေညာခင်မှာတော့ဒေသခံတွေကြအကြီးအကျယ်အထိတ်တလန့်ဖြစ်ခဲ့ရပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းဘက်ကအထက်လွှတ်တော်အမှတ်တင်တဲ့ဆွေးနွေးမှုမှာသမရကရင်ရင်တီးတီးမှတ်ချက်ပေးပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်လို့ပြောကြဆိုကြတဲ့လွှတ်တော်အမှတ်တွင်တဲ့တခြားပုဂ္ဂိုလ်တွေကိုသမရဒေါ်နယ်ထရန့်ကဆက်ပြီးတော့ဆန့်ကျင်ပြောဆိုနေပါတယ်အမေရိကန်ပြည်ထောင်စုကိုကလေးဘွားမှာတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးထားတဲ့ဒါကာဆွေးနွေးပွဲမှာပြောဆိုခဲ့တာတွေကိုအထက်လွှတ်တော်အမှတ်ဒစ်ကီဒါဘယ်ကလုံးဝအလွဲသုံးစားလုပ်ခဲ့တယ်အယုံကြည်မရှိဘဲသဘောတူညီချက်မရနိုင်မှုဒါဘင်ကဒါကာကိုဖျက်ဆီးပြီးစစ်တပ်ကိုအထိနာစေတယ်လို့သမရကရေးသားခဲ့ပါတယ်။အစိုးရအသုံးစိတ်တက်တန်းကုန်မဲ့လာမဲ့တောက်ချာနေညသကောင်းရံအလွန်အစိုးရလက်ပတ်နိုင်ရေးရန်ပုံငွေနဲ့ပတ်သက်လို့ဒီသတင်းပတ်အရေးပေါ်ဆွေးနွေးပွဲနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်သမရအင်ဖြူရော်နဲ့လွှတ်တော်ကြားဆွေးနွေးခဲ့ကြတဲ့ဒါကာအစီအစဉ်တို့ကချိတ်ဆက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေကအင်ဖြူရော် Oval Office မှာပြုလုပ်တဲ့ဆွေးနွေးပွဲမှာသမရထရန့်ကဟေဒီအယ်ဆာဗေဒိုနဲ့အာဖရိကကပြောင်းရွှေ့ဝင်ရောက်လာသူတွေကိုညစ်ပတ်ဆုပ်ပြတ်နေတဲ့တိုင်းပြည်တွေကလာကြသူတွေအဖြစ်ရည်ညွှန်းပြောဆိုခဲ့တယ်ဆိုပြီးသတင်းတွေကဖော်ပြကြတာဖြစ်ပါတယ်
။သာသမီ73ယောက်ကိုညစ်ပတ်နန်ဆော်နေတဲ့အခြေအနေမျိုးနဲ့အိမ်ထဲမှာပိတ်လောင်ထားတဲ့ဇနီးခင်ဗျားနှုကိုမနေ့တနင်္လာနေ့ကဖမ်းဆီးလိုက်ကြောင်းကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒေးဗစ်နဲ့လူးဝစ်ဒါပင်တို့ကိုနှိပ်စက်ညှဉ်းပန်းမှုကလေးငယ်တွေကိုအန္တရာယ်သင့်စင်မှုဆိုင်ရာဆွဲချက်တွေနဲ့ရဲကစုံစမ်းစစ်ဆေးနေပြီးဒေါ်လာ9သန်းအာမနဲ့ဒေါ်လာ9သန်းနဲ့အာမခံပေးထားပါတယ်။ပိတ်လောင်ထားရတဲ့ကလေးတွေက73နှစ်အရွယ်မင်းကလေးကလွတ်မြောက်လာပြီးလက်ကင်ဖို့တစ်ခုကနေရဲကိုခေါ်ယူခဲ့တဲ့အတွက် Los Angeles အနီးက Paris မြို့ကအိမ်တိုင်အတွင်းကအခြေအနေကိုရဲတွေသိရှိခဲ့ရတာပါ။အဲ့ဒီမင်းကလေးဟာလည်းအဟာရချို့တဲ့နေပြီး18နှစ်လို့မထင်ရပဲ10နှစ်အရွယ်ကလေးတယောက်နဲ့တူနေတယ်လို့ရဲကပြောပါတယ်။အိမ်ထဲမှာကလေး10ယောက်လို့ထင်ခဲ့ကြပေမဲ့တကယ်တမ်းတချို့တွေကအသက်18နဲ့29နှစ်အကြာအရွယ်ရောက်ပြီးသူတွေပါနေပါတယ်။ပိတ်လောင်ခံထားရတဲ့အငယ်ဆုံးကလေးကနှစ်နှစ်အရွယ်ဖြစ်ပြီးတချို့ကလေးတွေကိုတော့ခြေချင်းခတ်ထားကအိယာမှာအတန်ကြိုးနဲ့ခြေပြီးတော့ခတ်ထားတာလို့ရဲတွေကထုတ်ပြောပါတယ်။အိမ်ထဲမှာလည်းမောင်မဲနန်းဆောင်နေတယ်လို့ပိတ်လောင်ခံထားသူတွေကလည်းညစ်ပတ်ပီးနေပြီးဆာလောင်ငတ်ပြတ်နေတဲ့ပုံရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဇုံတွေကပုဂ္ဂလိကကြောင်းထောင်ထားတာဖြစ်ပြီးဒီဘက်နှစ်ပိုင်းတွေမှာငွေကြေးအကျပ်တဲနဲ့ရင်ဆိုင်နေရတာလို့ Riverside County ရဲဌာနကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကလေးတွေကိုဘာကြောင့်ချွတ်နှောင်ထားရသလဲဆိုတာကိုလည်းမိဘတွေဘက်ကအကျိုးသိအကြောင်းသိရှင်းမပြနိုင်ဘူးလို့လည်းရဲတပ်ဖွဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျ။
ဟောင်ကောင်ကျွန်းမှာ2014ခုနှစ်အတွင်းဆန္ဒပြပွဲကြီးကိုဥဆောင်မှုနဲ့အပြစ်ရှိကြောင်းစီရင်ပြီးထောင်ဒဏ်ချမှတ်ခံထားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူလူငယ်3ဦးတို့ဒီကနေ့အင်္ဂါနေ့မှာတရားရုံးမှာအယူခံရှောက်ထားပါတယ်။လွတ်လပ်မှုအပြစ်ရှိတဲ့ရွေးကောက်ပွဲဖြစ်ရေးတောင်းဆိုခြင်းနဲ့2014ခုနှစ်စက်တင်ဘာလကအစိုးရဌာနချုပ်တွေရဲ့ကွင်းနေမှာဝင်ရောက်စီးနင်းမှုနဲ့ဂျိုရှွာဝေါင်၊နေသန်လောနဲ့အဲလက်စ်ချောင်တို့ကို2016ခုနှစ်အတွင်းအောက်တရားရုံးတစ်ခုကဆိုင်းငံ့ပြစ်ဒဏ်တွေချမှတ်ထားတာပါ။နောက်ဆုံးဆုံးဖြတ်ချက်ကတော့နောက်တစ်နေ့မှာထွက်လာနိုင်တယ်လို့ပြောဆိုပြီးအပြစ်သက်ဆုံးဖြတ်ချက်မထွက်ဘဲတရားရုံးကိုရပ်နားခဲ့ပါတယ်။ပြစ်ဒဏ်ချမှတ်ခံထားရသူ၃ဦးတို့ကတော့အယူခံရှောက်ထားနေစဉ်အတွင်းအာမခံနဲ့လွတ်မြောက်နေကြပါတယ်ရှင်။
ထင်ရှားတဲ့ကိုဆိုဘူဆဖ်နိုင်ငံရေးသမားအော်လီဗာအဗန်နော့ဗစ်ခာဒီနေ့အင်ကာနေ့မီထရိုဗီကာမြို့မြောက်ပိုင်းကပါတီရုံးအပြင်ဘက်မှာတနက်နေ့ပြစ်ခတ်ခဲ့ရပြီးတဲ့နောက်တေဆုံးခဲ့ရပြီးနောက်မှာဒေသရဲမှလူမျိုးရေးတင်မာမှုတွေတိုးလာနေတယ်လို့ဥရောပသမဂ္ဂကမကထာလုပ်တဲ့ကိုဆိုဘူနဲ့ဆာဗီယာကြားဆွေးနွေးပွဲပြန်ဆရမယ့်နေ့မှာပဲတုံ့ဆိုင်သွားခဲ့ပါတယ်။ပါတီရုံးချက်ကိုရောက်လာတဲ့အသက်64နှစ်အရွယ်အော်လီဗာအဗန်နော့ဗစ်ကိုတနက်သမားတွေကကားပေါ်ကနေပြစ်ခဲ့တာလို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ပြောပါတယ်။တိုက်ခတ်တာမှာအသုံးပြုခဲ့တဲ့ကားလိုယူဆတဲ့ကားပြတ်တစ်စင်းကိုလည်းတွေ့ထားကြောင်းရဲကဆိုပါတယ်။ဆာဗီယာနဲ့ကိုဆိုဗိုကြားဆက်ဆံရေးပြန်လည်တိဆောက်နိုင်ရေးဆွေးနွေးပွဲကိုဘရပ်ဆဲမြို့မှာပြန်လည်စတင်ရမယ့်နေ့မှာပဲအခုလိုတပ်ဖြတ်မှုထွက်ပေါ်လာတာပါ။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့ဆာဗီယာကဆွေးနွေးပွဲကနေနှုတ်ထွက်လိုက်ပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲဖက်ဒရီကာမိုခါရီနီကဆာဗီယာသမ္မတအလက်ဇန်ဒါဗူဖ်စစ်နဲ့ကိုဆိုဗိုသမ္မတဟာရှင်တာစီတို့ကိုတယ်လီဖုန်းဆက်သွယ်ပြီးအခုတပ်ဖြတ်မှုကိုရှုတ်ချကြောင်းပြောဆိုခဲ့ပါတယ်။ကျူးလွန်သူတွေကိုအာဏာပိုင်တွေဘက်ကပေါ်ထုတ်ပစ်ပေးနိုင်ဖို့မျှော်လင့်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။ဆာဗီယာသမ္မတဗူဆစ်ကတော့သူ့ရဲ့လုံခြုံရေးကောင်စီရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။ကိုဆိုဗိုကဆာဗီယာကနေလွတ်လပ်ရေးကို2008ခုနှစ်မှာကြေညာထားတာပါ။အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုပါဝင်နိုင်ငံပေါင်း100ကျော်တို့ကကိုဆိုဗိုလွတ်လပ်ရေးကိုအတိအမှတ်ပြုထားပါတယ်။ဒါပေမဲ့ဆာဗီယာဘက်ကတော့ဒါကိုလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိပ်တန်းရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။ကဘာတဝမ်းလွတ်လပ်မှုအခြေအနေဟာ12နှစ်မြောက်အနေနဲ့ဆက်တိုက်ကြဆင်းလာတယ်လို့နိုင်ငံတကာလွတ်လပ်မှုအခြေအနေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ကထုတ်ပြန်တဲ့နေ့စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေထက်ကတရုတ်ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတွေဟာကမ္ဘာတည်ငြိမ်ရေးအတွက်အန္တရာယ်တိုးပြီးရှိလာတဲ့နိုင်ငံတွေအဖြစ်အကဲခတ်တွေကသုံးသပ်ပြောဆိုနေတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေရှိနေတဲ့အချိန်ထဲမှာပဲလက်တင်အမေရိက၊အာဖရိကဒေသတို့မှာတော့လွတ်လပ်မှုဖွံ့ဖြိုးတိုးတက်လာတဲ့အရေးလက္ခဏာတွေကိုတွေ့လာရတယ်လို့ဆိုထားပါတယ်။ VOA သတင်းထောက် Elizabeth ရှာနက်ပေးပို့ထားတဲ့တင်လွားကိုကွန်အောင်ကတင်ပြထားပါရယ်
2019ခုနှစ်အတွင်းကမ္ဘာနေရာပေါင်းစုံကလူရုရဲ့လွတ်လပ်ခွင့်အခြေအနေနဲ့ဒီမိုကရေစီစံနှုန်းစံသားတွေဟာကျဆင်းလာပြီးပြစ်ပယ်ခံလာရတယ်လို့နိုင်ငံတကာလွတ်လပ်မှုအခြေအနေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ကထုတ်ပြန်တဲ့နှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါရယ်နိုင်ငံတကာမှာဒီမိုကရေစီစနစ်ကိုစံပြကျင့်သုံးနေတဲ့နိုင်ငံဖြစ်ရည်တည်နေတဲ့ American ပြည်ထောင်စုမှာဆိုရင်2016သမ္မတရွေးကောက်ပွဲမှာရုရှားတွေကကြားဝင်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်တွေကြောင့်လွတ်လပ်ခွင့်ဟာတိုက်ခိုက်ခံရတဲ့အခြေအနေကိုဆက်ရောက်ခဲ့တယ်လို့ဥရောပကယူကောက်ပွဲတွေနဲ့ပတ်သက်လို့ရုရှားဟာသတင်းမှားတွေဖြန့်ဝေပြီးအခြေအနေရှုပ်ထွေးအောင်ဆောင်ရွက်ခဲ့တာဟာလေဒီမိုကရေစီနဲ့ပတ်သက်တဲ့ကမ္ဘာစံနှုန်းစံသားတွေကိုတည်တည်အောင်လှုပ်ဆောင်ခဲ့တဲ့ဖြစ်ရပ်တွေအဖြစ်ရှုမြင်ထားပါတယ်တရုတ်နိုင်ငံမှာဆိုရင်လည်းသမ္မတရှီဂျင်းပင်လက်ထက်မှာဖိနှိပ်မှုတွေသတင်းချက်လက်တွေကိုဖျက်တောက်စစ်စစ်တာတွေတိုးလုပ်လာတယ်လို့ပညာရှင်တွေကထောက်ပြနေပါတယ် Freedom House အဖွဲ့ရဲ့ပြောခွင့်ရ Arch Pendington က
For the 12th consecutive year
စနနှစ်မြောက်အနေနဲ့နိုင်ငံတကာကလွတ်လပ်မှုအခြေအနေဟာကျဆင်းလာနေပါတယ်။2019ခုနှစ်အတွင်းလွတ်လပ်မှုအခြေအနေတိုးတက်လာတဲ့နိုင်ငံအကြီးအတွက်ထက်ကျဆင်းတဲ့နိုင်ငံတွေကပိုများပါတယ်
။မြန်မာနိုင်ငံမှာဆိုရင်တော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိတယ်လို့အမေရိကန်ပါဝင်နိုင်ငံအတော်များများကပြောဆိုထားတာပါ။ဇင်ဘာဘွေမှာဆိုရင်လည်းနှစ်ပေါင်းများစွာသမ္မတတာဝန်ယူထားတဲ့ရောဘတ်မူဂါဘေရာထူးကနေဖယ်ရှားခံပြီးတဲ့နောက်ဇင်ဘာဘွေနိုင်ငံရေးကန်ကြမ္မာနဲ့ပတ်သက်လို့သုံးသက်သူတွေကသတိနဲ့အကောင်းမြင်ပြောကြားပါတယ်။Freedom House အဖွဲ့ရဲ့ပြောခွင့်ရပန်ဒင်တန်က
Zimbabwe declined in our scores for
2019ခုနှစ်အတွင်း Zimbabwe ရဲ့အခြေအနေဟာကျဆင်းလာတယ်လို့ဆိုနိုင်ပါတယ်။ဒီမိုကရေစီနီးလာနဲ့အာဏာရလာတာမဟုတ်တဲ့သမ္မတမူဂါဘီဟာယာရုကနေဖယ်ရှားခံပြီးတဲ့နောက်လာမယ့်နှစ်တွေအတွင်းပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီနီးလာတဲ့ကြလွတ်လပ်လပ်နဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဂရုပြုပြောကြားထားတဲ့အတိုင်းပဲဆောင်ရွက်ကြမယ်လို့မျှော်လင့်ပါတယ်။
2018ခုနှစ်မှာသမ္မတရွေးကောက်ပွဲကျင်းပမဲ့မက္ကဆီကိုအပါအဝင်ဗဟိုနဲ့တောင်အမေရိကနိုင်ငံတွေမှာတော့လွတ်လပ်ခွင့်တိုးတက်လာတဲ့လက္ခဏာကိုတွေ့ရတယ်လို့ဆိုပါတယ်
One of the candidates in that election
သမ္မတရွေးကောက်ပွဲဝင်မဲ့ကုစရေလောင်းတဦးဟာအများကြိုက်မျှော်လိုက်ပြီးတော့ပြောဆိုဆောင်းတက်သူဖြစ်တာကြောင့်သူသာအနိုင်ရမယ်ဆိုရင်တော့မက္ဆီကိုမှာမူဝါဒပိုင်းနဲ့ပတ်သက်ပြီးတော့ပြောင်းလဲတွေရှိလာနိုင်ပါတယ
်စစ်ပွဲတွေဖြစ်ပွားနေတဲ့အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအယက်သားအစိုးရအနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိမလဲဆိုတာအတွက်အခုနှစ်အတွင်းကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲတွေကိုစောင့်ကြည့်တော့မှာဖြစ်တယ်လို့နိုင်ငံရေးကျင်းပသူတွေကပြောပါတယ်တရုတ်မြောက်ကိုရီးယားနိုင်ငံတွေနဲ့အမြဲလိုလိုအခြေတင်ဖြစ်နေတဲ့တောင်ကိုရီးယားနဲ့ထိုင်ဝမ်မှာလည်းနိုင်ငံရေးလွတ်လပ်မှုအခြေအနေတိုးတက်လာတာကိုတွေ့ရတယ်လို့နိုင်ငံရေးအကြီးအကဲတွေကပြောဆိုပါရခင်ဗျာ
ကိုအောင်တင်ပြတော်တာပါမြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အခြေအနေဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိကြောင်း Freedom House အဖွဲ့ရဲ့အနည်းစဉ်အစည်းအဝေးခန်းစကားဖော်ပြပါရယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အယက်သားအစိုးရကကင်တွယ်ဖြည့်ရှင်းနိုင်စွာမရှိတဲ့အပေါ်မှာထောက်ပြထားတာပါမြန်မာနိုင်ငံရဲ့လွတ်လပ်ခွင့်အစဉ်အသားနဲ့ပတ်သက်လို့ Freedom House အစည်းအဝေးခန်းစအပေါ်မြန်မာအရေးအကဲခတ်သူတွေရဲ့အမြင်ကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရယ
်ဟုတ်ကဲ့ပါကမ္ဘာတဝန်းလွတ်လပ်မှုကိုစောင့်ကြည့်ဖော်ပြတဲ့ Freedom House အဖွဲ့ရဲ့2018ခုနှစ်အစည်းအဝေးခန်းစထဲမှာတော့မြန်မာနိုင်ငံဟာအပြစ်ဝလွတ်လပ်မှုမရှိဘဲဒဇိတ်တပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဆက်ပြီးရှိနေတော့မယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ကနေဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အယက်သားအစိုးရတက်လာပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လွတ်လပ်မှုအခြေအနေဟာတိုးတက်မှုရှိတယ်ဆိုပြီး Freedom House ကမနစ်ကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာထဲမှာဖော်ပြခဲ့တာပါ။ဒါပေမဲ့လည်းဒီနေ့မှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကြောင့်မြန်မာနိုင်ငံဟာလွတ်လပ်မှုအပြည့်အဝရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်ကိုထိခိုက်စေတယ်လို့ Freedom House ကဖော်ပြပါတယ်။2018ခုနှစ်အတွင်းမြန်မာနိုင်ငံအခြေအနေဟာတိုင်းတာမှုအရတိုးတက်မှုတချို့ရှိခဲ့ပေမဲ့လည်းရခိုင်ပြည်ပခါနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားနေတာကတိုးတက်မှုတွေကိုထိခိုက်စေခဲ့တယ်လို့ညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကလည်းအခုလိုပြောပါတယ်
။လူခွင့်ကိုအများဆုံးထိခိုက်နိုင်တဲ့ပြည်တွင်းစစ်နဲ့လက်နက်ကိုင်ပြည်ပခါတွေကျွန်တော်ရှိနေတုံးမယ်။အထူးဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုနဲ့ကျွန်တော်ဖိနှိပ်မှုဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့နိုင်ငံကကမ္ဘာ့အလယ်မှာအခုချိန်ထိထောက်ပြခံနေရတယ်လို့ဖြစ်ပါလို့ဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနောက်ွယ်မှာကင်တွယ်ဖြည့်ရှင်းမှုဒီအပိုင်းမှာကျွန်တော်လူခွေချိုးဖောက်မှုတွေတော်တော်များဖြစ်တယ်ဆိုရက်ဆွဆွဲတန်နေဖြစ်နေတယ်။အဲ့ဒါကိုကျွန်တော်တို့စုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တောင်းဆိုမှုတွေပန်ကြားမှုတွေကိုအပြည့်အဝပူးပေါင်းဆောင်ရွက်မှုရှိခြင်းကလည်းလူခွေအခြေအနေကိုကျွန်တော်တို့ဆက်လက်ဆိုးဝါးနေတဲ့အကြောင်းထောက်ပြစရာအချက်တွေဖြစ်နေပါတယ်။
Freedom House ရဲ့အခုနဲ့အစီအစဉ်ခန်းစာထဲမှာတော့မြန်မာနိုင်ငံကိုသတင်းမီဒီယာနဲ့အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဆက်ပြီးတော့သတ်မှတ်ထားပါတယ်။မြန်မာသတင်းမီဒီယာကောင်စီဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကလည်း2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာတိုးတက်မှုရှိမလားပဲစုပ်ယုပ်သွားတယ်လို့ပြောပါတယ်
။ကျွန်တော်မြင်တော့ဟိုမနှစ်ကနဲ့ဒီနှစ်နဲ့ဆိုဒီနှစ်ကပိုတော့သတင်းသမားတွေပေါ်မှာဟိုချိန်ချောက်မှုတွေဟိုဥပဒေပိုင်းရာတရားစွဲဆိုတာတော့ဖန်ဆီးတာတော့ချိန်ချောက်မှုတွေလည်းရှိတယ်။နောက်ကရုပ်ပိုင်းဆိုင်ရာရာဟိုချိန်ချောက်မှုတွေလည်းရှိတယ်။ဒီအံပရိပခတွေသတင်းယူတဲ့ကိစ္စတွေမှာရောဒီရခိုင်ရေးလိုဟာတွေမှာရောချိန်ချောက်မှုတွေရှိတယ်။ချွာတန်းအန်ဒီရဲ့ထီတော်ဆိုရင်ရတဲ့အန်ဒီရဲ့မျိုးတွေတော့ရှိတာတွေရှိတယ်ပေါ့နော်။နောက်တစ်ခုကတော့ဥပဒေပိုင်းဆိုင်ရာတွေမှာလည်းတိုးတက်မှုအများကြီးလည်းမရှိဘူးနှေးကွေးနေသေးပဲပေါ့နော
်နိုင်ငံရေးလွတ်လပ်ခွင့်လူမှုလွတ်လပ်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးမှုစတဲ့အချက်တွေပေါ်မှာအခြေခံပြီးတော့အမှတ်တရပေးတာမှာတော့မြန်မာနိုင်ငံဟာအခုနှစ်မှာ31မှတ်ပဲရပါတယ်နိုင်ငံရေးလွတ်လပ်ခွင့်နဲ့လူမှုလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတစ်ကနေခုနှစ်အထိအဆင့်သတ်မှတ်တာမှာမြန်မာနိုင်ငံကအဆင့်5ရခဲ့ပါတယ်NLD ဆိုရလက်ထက်မှာတိုးတက်ပြောင်းလဲတဲ့ခြေလှမ်းတွေရှိခဲ့ပေမဲ့ပြည်သူလူထုကမျှော်မှန်းထားသလောက်တော့မတိုးတက်ခဲ့ဘူးလို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဖိနှိပ်ချိုးချယ်တဲ့ဥပဒေတချို့ကိုနော်ဟိုပယ်ဖျက်ပြစ်နိုင်တာနောက်ပြီးတော့တိုးတက်မှုတချို့လုံနိုင်တာတွေရှိပေမဲ့လို့အခြေအနေရရကိုခြုံငုံပြီးသုံးသပ်မယ်ဆိုရင်တော့ဒီအစိုးရရောတွတ်တော်ရောစမ်းဆောင်ရည်အပိုင်းမှာအတော်လေးကိုအားနေခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။အဓိကတော့နှစ်နှစ်သက်တမ်းအတွင်းမှာအစိုးရနဲ့လွှတ်တော်တွေရဲ့ဆွမ်းဆောင်ကြီးဟာနော်ဟိုဓမ္မတိတုလူတို့အများစုကအလိမ်ဆုံးမျှော်မှန်းထားတဲ့မျှော်မှန်းချက်တွေကိုဟို force on night on နိုင်တဲ့အဖြစ်ကိုမရောက်ခဲ့ဘူးလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။အထူးသဖြင့်တော့ဥပမာဒီနိုင်ငံရေးပိုင်းမှာဆိုလို့ရှိရင်ဟဲ့လားဘိုးချုပ်ကင်မှုတွေနောက်ကျိုးနေစနစ်တွေနောက်အဂရိလိုက်စားမှုဒါတွေကိုဟိုခရီးရောက်ပေါ့လေအကင်တွယ်ဖြည့်ရှင်းနိုင်မဲ့
လမ်းစဖို့မရောက်သေးဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
။ပြီးခဲ့တဲ့2018ခုနှစ်အတွင်းနိုင်ငံပေါင်း195နိုင်ငံကလွတ်လပ်မှုတွေကိုလေ့လာတဲ့ Freedom House ရဲ့ဒီအစည်းအဝေးခန်းစာတက်မှာတော့78နိုင်ငံကိုလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း58နိုင်ငံကိုတော့ဇေယျတစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံ49နိုင်ငံကိုတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံမှုနဲ့ဒီလိုပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီပါတယ်။ဒီအစီအစဉ်ကိုတော့ဒီလ23ရက်နေ့မှာစတင်ဖို့အကြံပြန်အပြင်ရှိနေကြောင်းလဲနှစ်နိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထိတ်တန့်အရာရှိကပြောပါရယ်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဟာနေပြည်တော်မှာတင်းနယ်လာနေကစတင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်သဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကတော့ဘင်္ဂလားဒေ့ရှ်နဲ့ဟိုမြန်မာကမှဒီ physical arrangement for the preparation မနော်အဲ့ဒါတော့လက်မှတ်ထိုးပါညနှစ်ဖက်လေးကျွန်တော်တို့လောလောဆယ် reception center နှစ်ခုရှိမယ်တောင်ပြိုလက်ဝဲနယ်ကူရစံတာတစ်ခုဆိုတော့တရက်ကို150နှစ်ခုဆိုရင်300ပေါ့နော်ဆိုတော့တပတ်မှာ5ရက်လက်ခံပါမယ်ဗျာတပတ်ကို1500ပတ်ဝန်းကျင်သူတို့ကတရက်ကိုလူ1500လက်ခံခိုင်းတယ်အဲ့ဒါကတော့ကျွန်တော်တို့ဒီမှာလက်တွေ့ရေပြင်အခြေအနေရဲ့လုပ်နေတဲ့ဥစ္စာတွေနဲ့လာရောညီထွေမရှိလို့တော့ကျွန်တော်တို့လက်ခံနိုင်တာဒါပါဆိုပြီးတော့ပြန်ပြောထားပါတယ်ခင်ဗျာ
ပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းပြီးစီအောင်ဆောင်ရွက်ဖို့နဲ့ဆောင်ရွက်စဉ်တိုးတက်လာတဲ့အခြေအနေကိုကြည့်ပြီးမူလသတ်မှတ်တဲ့အချိန်ကိုပြန်လည်သုံးသပ်သွားမယ်လို့လည်းပြောပါတယ
် Arbitration ကို time bound manner နဲ့complete ဖြစ်အောင်လုပ်မယ် preferably 2 years ဆိုပြီးတော့အဲ့လိုမျိုးလေးတော့နှစ်ဖက်ဟိုစားထဲမှာတော့ထဲမှာဒါတော့ Arbitration လုပ်တဲ့အပေါ် progress ကိုကြည့်ပြီးတော့ကျွန်တော်တို့ဒီ time frame ကိုလည်းကျွန်တော်တို့ပြန်ပြီးတော့review လုပ်မယ်ဆိုတာလည်းနှစ်ဖက်တော့နားလည်မှုယူထားပါတယ်ခင်ဗ
ျဒီကနေ့ရရှိတဲ့သဘောတူညီချက်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကရရှိထားတဲ့သဘောတူညီချက်ကိုအခြေခံပြီးလက်တွေ့ဆောင်ရွက်နိုင်မဲ့အခြေအနေကိုပြန်လည်ဆွေးနွေးလက်မှတ်ရေးထိုးတာဖြစ်ကြောင်းလည်းပြောပါတယ်ဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်ကိုဦးကျော်မိုးထွန်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့က23ရက်နေ့နိုဝင်ဘာနိုဝင်ဘာလကသဘောတူညီချက်ရအခု January 23ဆိုရင်စာမှာပေါ့နော်အဲ့လိုစတဲ့အခါမှာလဲကျွန်တော်တို့ဒီဘက်ကပုံစံတွေပေးပြီးပြီဖြည့်ဖို့ဖောင်ပုံစံတွေပေးပြီးသူကဖောင်တွေဖြည့်ပြီးရင်တုံးလိုက်တုံးလိုက်သူတို့ပို့ပေးမယ်အဲပေးပြီးရင်ကျွန်တော်တို့ကဒီဘက်မှာလူဝင်မှုကြီးကြပ်ရေးရစစ်မယ်စစ်ပြီးရဲ့အပေါ်မူတည်ပြီးတော့သူတို့ဘက်ပြန်ပို့မယ်အဲကျွန်တော်တို့ဘက်က verify လုပ်ပေးတဲ့လူတွေထဲမှာတရက်တရက်ကို150စင်တာတစ်ခုကို reception center တစ်ခုကိုကျွန်တော်တို့လက်ခံသွားမှာပေါ့
ဒုက္ခသည်တွေပြန်လည်နေရာချထားရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကစစ်စစ်ပြီးဒုက္ခသည်တွေကိုသတ်မှတ်တဲ့ရက်မှာပြန်လည်လက်ခံနိုင်ဖို့အတွက်အစဉ်သစ်ဖြစ်အောင်ဆောင်ရွက်ပြီးဖြစ်ကြောင်းပြောဆိုထားပါတယ် HRW ကနိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ဒုက္ခသည်တွေပြန်လာမဲ့အချိန်စရာဟာဆောလွန်တာရဲ့နေရက်စွန့်ခွာသွားတဲ့အကြောင်းရင်းကိုမဖြေရှင်းနိုင်သေးတာရဲ့နေရက်ပြန်သူတွေရဲ့လုံခြုံရေးကိုစောင့်ကြည့်နိုင်တဲ့စနစ်အကောင်အထည်မဖော်နိုင်သေးတာရဲ့စတာတွေကြောင့်စိုးရိမ်မှုရှိကြောင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ဖြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်အစိုးရကဖော်ပြပြောဆိုနေတယ်လို့ကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။
ကမ္ဘောဇောတရင်ပြပို့သွားတာပါခုတော့ဝန်ကြီးရာထူနေရအပြောင်းလဲလုပ်တဲ့တရင်ဆက်ပါမယ်ဆလိုရေးဝန်ကြီးဌာနနဲ့လျက်စစ်နဲ့စွန့်အင်ဝန်ကြီးဌာနတို့ခုကိုပူရဲတာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကိုလျက်စစ်နဲ့စွန့်အင်ဝန်ကြီးအဖြစ်ပဲတာဝန်ပေးအပ်လိုက်ပြီးတော့နိုင်ငံတော်သမ္မတကဆလိုရေးဝန်ကြီးဌာနအတွက်ပြည်ထောင်စုဝန်ကြီးနေရာကိုဦးဟန်စောကိုခန့်အပ်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှတင်ပြထားပါတယ်တဟားမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတာဝန်ယူပြီးနှစ်နှစ်နီးပါးရှိလာချိန်မှာပြည်ထောင်စုဝန်ကြီးနဲ့ဒေသဆိုင်ရာဝန်ကြီးအပြောင်းလဲတွေဆက်တိုက်လှုပ်လာတာလည်းဖြစ်ပါတယ် သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်
။နိုင်ငံတော်သမ္မတကဆောက်လုပ်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးအဖြစ်ဦးခန့်စောကိုခန့်အပ်ဖို့ပြည်ထောင်စုလွတ်တော်ကိုဒီကနေ့တင်ပြထားပါတယ်။ဦးခန့်စောကိုဆောက်လုပ်ရေးဝန်ကြီးအဖြစ်ခန့်အပ်မယ့်အပေါ်ကန့်ကွက်လိုတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာအရေးချင်းတွေနဲ့မပြည့်စုံကြောင်းသက်သေပြပြီးဒီသတင်းပတ်တောက်ကြနေလွတ်တော်အစည်းအဝေးမှာကန့်ကွက်နိုင်တယ်လို့ပြည်တော်စုလွတ်တော်အလဲကြဥက္ကဋ္ဌမန်းဝင်းခိုင်တန်းကဒီကနေ့လွတ်တော်အစည်းအဝေးမှာပြောသွားတာပါ
သတ်မှတ်ထားတဲ့အရေးချင်းများနဲ့မပြည့်စုံကြောင်းသက်သေအထင်ရှားပြ၍ကန့်ကွက်လိုတဲ့လွတ်တော်ကိုယ်စားလှယ်ရှိပါက18ရက်တလ2018ရက်ကြာသာပတင်းနေ့မွန်းလွဲတနားရီ7/3/2023နာရီနောက်ဆုံးထားပြီးပြည်တော်စုလွတ်တော်ယူညွှန်ကြားမှုချုပ်ထံအမည်စင်းပေးပို့နိုင်ကြောင်းပြည်တော်စုလွတ်တော်ဆိုင်ရာနီးပရိ29နီးပရိကွယ်ခောက်ခွေးနဲ့ညီကြေညာပါတယ်
။အရင်ကဆောက်လုပ်ရေးဝန်ကြီးဌာနနဲ့လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနနှစ်ခုကိုပူးတွဲတာဝန်ယူနေတဲ့ပြည်တော်စုဝန်ကြီးဦးဝင်းခိုင်ကိုတော့လက်စစ်နဲ့စွမ်းအင်ဝန်ကြီးအဖြစ်တာဝန်ပေးလိုက်ကြောင်းဇန်နဝါရီ15ရက်နေ့ကသမရယုံကထုတ်ပြန်ထားပါတယ်။အလားတူပဲပြန်ကြားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ဝါရင့်သတင်းစာဆရာဦးအောင်လာထွန်းကိုခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်တိုင်းဒေသကြီးအစိုးရအဖွဲ့တွေကဝင်ကြီးစုစုပေါင်း6ဦးနှုတ်ထွက်ထားတာပါဇန်နဝါရီ9ရက်နေ့က ERI တိုင်းဝင်ကြီးချုပ်မန်းကျော်နီနဲ့စိုက်ပျိုးမွေးမြူရေးတရံဇာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဥပဟိန်ဇန်နဝါရီ10ရက်နေ့ကမကွေးတိုင်းစိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဦးစိုးမြင့်နဲ့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဦးနေမျိုးကျော်ဇန်နဝါရီ17ရက်နေ့မှာပဲခူးတိုင်းအစိုးရအဖွဲ့တွေကတရံဇာတာတက်တော်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဦးကျော်မင်းစံနဲ့စီပင်သားရည်နဲ့လူမှုရေးဝင်ကြီးဦးမောင်မောင်လွင်တို့ကိုသူတို့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုတယ်လို့အစိုးရကကြေညာထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့အစိုးရသက်တမ်းနှစ်နှစ်ရှိလာချိန်မှာပြည်ထောင်စုဝင်ကြီးတွေအပြောင်းလဲလုပ်တာနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသက်သူဦးအောင်သူငင်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ဟိုရေပူရအဖြစ်တော့ဗောနော်ဒီကျွန်တော်တို့ရွေးကောက်ပွဲသက်တမ်းရှိပါတယ်။ဆိုတော့အဲ့တော့သက်တမ်းတစ်ဝက်လောက်ဖြစ်လာတဲ့အခါကျတော့ဒီကိုယ့်ရဲ့မှာလည်းခြေမပေါ်တဲ့သူတွေရှိတယ်သူမဟုတ်ရင်လည်းစွမ်းဆောင်မှုမကောင်းတဲ့သူတွေပေါ့နော်ဆိုတော့ဒါတွေကိုအစားထိုးရတဲ့သဘောရှိပါတယ်ဆိုတော့ကျွန်တော်ထင်တယ် NLD အခုအစိုးရသက်တမ်းကလည်းနှစ်နှစ်ပြည်ကနေပြီဆိုတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေစဉ်းစားရလို့ထင်ပါတယ်ကျွန်တော်မြင်တာတော့ဒီလိုပဲအစိုးရတစ်ခုဆိုတာသူ teamwork သဘောမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးအဖွဲ့အစည်းတစ်ခုပုံစံမျိုးချင်းကပ်ဖို့လိုပါတယ်ဆိုတော့အဲ့တော့ယင်အစိုးရတုန်းကလည်းကျွန်တော်တို့ဆွေးနွေးရောက်ရတာတွေရှိပါတယ်ဟို government as a whole ပေါ့နော်ဆိုတာကအစိုးရကြီးတစ်ခုလုံးရဲ့ move အနေနဲ့ရွေးရှားနိုင်အောင်ဆိုတဲ့ပုံစံမျိုးပေါ့တက်ညီလက်ညီပေါ့ဒီလိုပုံစံမျိုးတွေလိုပါတယ်ဆိုတော့အဲ့တော့အခုအနေထားမှာတော့တချို့ဝန်ကြီးတွေကိုဘာခေါ်မလဲအနာယူခွင့်ပေးတယ်ဟိုပြန်ပြီးတော့အားဖြည့်တယ်ပေါ့နော်ဒါတွေတွေ့ရပါတယ်ဆိုတော့ဒါပေမဲ့ဟိုရှေ့လျှောက်ဘယ်လိုသွားမလဲဆိုတဲ့ဟာကျတော့ကျွန်တော်ထင်တယ်ပို့ပြီးတော့ဟို view ဟာသဘောမျိုးနဲ့ပူဆက်မယ်လို့ထင်ပါတယ်ဆိုတော့ဒီ view ဟာသဘောမျိုးနဲ့ဟိုကျွန်တော်တို့ဘာကောင်လဲပြည်ပြောင်းလဲရေးကိုဘယ်လိုတွန်းမလဲဘယ်ကဏ္ဍကိုတွန်းမလဲစီးပွားရေးကိုတွန်းမလားစသဖြင့်ပေါ့နော်ကျွန်တော်ဒီလိုကိစ္စမျိုးတွေဟိုထည့်သွင်းပြီးတော့ကျွန်တော်တို့သိနိုင်ရင်ပိုကောင်းတယ်လို့ထင်ပါတယ
်အစိုးရအနေနဲ့ဒေသဆိုင်ရာဝင်ကြီးတွေကိုနှုတ်ထွက်ခွင့်ပြုကြောင်းပြည်သူတွေကိုသတင်းထုတ်ပြန်ရမှာအခုထပ်ပိုပြီးပွင့်လင်းမြင်တာမှုရှိတဲ့နယ်လို့ဦးအောင်သူငင်းကထောက်ပြပါဗျာ
ကျွန်တော်အထူးသဖြင့်တော့ဒီကျွန်တော်တို့ပွင့်လင်းမြင်တာမှုအရေးကြီးရပါတော့နော်ဆိုတော့ကျွန်တော်တို့အခုမြင်ရတာကတော့ဟိုနှုတ်ထွက်ခွင့်ပြုလိုက်ပြီဆိုတာပဲတွေ့ရတယ်ဆိုတော့ဟိုတချို့ကလည်းဘာကောင်လဲစွမ်းဆောင်ရည်မကောင်းလို့ဖြစ်နိုင်တယ်တချို့လည်းဟိုအကျင့်ပြက်လက်စားမှုပေါ့နော်ဒါမျိုးလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဟိုစာမန်ပြည်သူတွေအပိုင်းမှာကျတော့ဒါတွေဟိုဘာမှမသိနိုင်တဲ့ပုံစံမျိုးဖြစ်သွားတယ်ပေါ့
NLD ပါတီဥဆောင်တဲ့အစိုးရအဖွဲ့တက်လာပြီးတဲ့နောက်ဝင်ကြီးအပြောင်းလဲတွေနဲ့ဒေသဆိုင်ရာဝင်ကြီးချုပ်နဲ့ဝင်ကြီးတွေအရေးတွက်များများနဲ့နှုတ်ထွက်တာဒါပထမဆုံးအကျင့်လည်းဖြစ်ပါတယ်ရှင်
မမြင်မြင်ခိုင်တဲ့တင်ပေးဖို့သွားရပါရှင်။ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30 နဲ့တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
စီအန်နံပါတ်2လူမဲအများစုနေထိုင်တဲ့နိုင်ငံတွေကိုလူဝေမှုကြီးကြပ်ရေးကိစ္စနဲ့ဆက်ဆက်ပြီးသမ္မတထရန့်ရင်းဒီဒီသုံးလုံးပြောဆိုခဲ့တဲ့ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အမေရိကန်လွှတ်တော်အမတ်တွေအကြားပါတီနေရဲ့သဘောတူညီချက်နဲ့လူဝေမှုကြီးကြပ်ရေးဥပဒေတရားဒီပြုနိုင်ရေးဆယ်စုနှစ်ကြီးကြိုးပမ်းမှုတွေပေါ်မှာရှုပ်ထွေးမှုတွေထပ်ပြီးပေါ်ပေါလာနေပါတယ်အခြေတင်ငင်းခုန်နေတဲ့လူဝေမှုကြီးကြပ်ရေးဥပဒေကိုဒီမပြုနိုင်မှုဆိုရင်ဒီသတင်းဘက်ကအစိုးရဗန္ဒာရေးအသုံးစိတ်ကိုတည်တံ့တိုးဖို့လဲသဘောတူညီချက်မရနိုင်တာကြောင့်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းအားဖြင့်ရပ်ဆိုင်းတာမျိုးတွေလဲကြုံရနိုင်ပါတယ်။ပြီးခဲ့တဲ့ဘက်ဂျာတာဘရင်းတွေကထဲလွတ်တော်အတွင်းဆွေးနွေးပွဲတွေစားတဲ့အချိန်အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာခဲ့တဲ့ထောင်သောင်းကျည်တဲ့မှတ်တမ်းမှတ်ရမယ့်လာရောက်သူတွေရဲ့အကြက်တဲကိုဖြည့်ရှင်းနိုင်မယ်ဆိုတဲ့အကောင်းပြင်မျှော်လင့်ချက်တွေရှိခဲ့ကြပါတယ်။
DACA အစီအစဉ်ရအကာအကွယ်ပေးရေးအတည်ပြုဖို့ကိစ္စဟာနေကြာလုံခြုံရေးကိစ္စနဲ့အတူသဘောတူညီချက်ရနိုင်တဲ့နယ်ပယ်အတွင်းမှာရှိနေပါပြီ
။နောက်ပိုင်းဂျာမာဝဲသမ္မတဒေါ်နယ်ထရန့်ကဟေတီလိုနိုင်ငံမျိုးကလာမဲ့သူတွေကိုလက်မခံဘူးဆိုပြီးရင်းရင်းဒီဒီပြောဆိုခဲ့တဲ့သတင်းထွက်လာခဲ့တာပါ
။ I heard what he said.
ကျွန်တော်သူပြောတာကိုကြားပါတယ်အတိအကျကိုကြားတာပါတမရကရိုင်းရိုင်းပြပြသုံးသွားတာတခါမကပါဘူ
းတမရရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေမျိုးမျိုးထွက်လာခဲ့ပေမဲ့လည်းတမရထရန့်ကတော့သူ့ဘက်ကချိုးချိုးနေနေပြောခဲ့တာမျိုးမရှိပါဘူးဆိုပြီး Twitter လူမှုကွန်ရက်ကနေညင်းပါတယ် Republican Party ဝင်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌဘော်ရယန်ကတော့တမရရဲ့ပြောဆိုချက်ကစိတ်မကောင်းစရာနောက်ထောက်ကူလည်းမဖြစ်တဲ့စကားဆိုပြီးသူစဉ်းစားမိတဲ့အကြောင်းပြောဆိုခဲ့တာပါမှတ်တမ်းမရမရှိဘဲအမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာသူတွေကိုနေရက်ပြန်မပို့အောင်ကာကွယ်ထားတဲ့ဒါကာခေါ်အစည်းအဝေးကိုပြီးခဲ့တဲ့နှစ်ကလေးကတမရထရန့်ကရက်ဆိုင်မှုအမိန့်ထုတ်ခဲ့ပြီးမတ်လမှာစပြီးတော့ဒါအကျုံးဝင်မာလိမ့်မယ်ပြီးခဲ့တဲ့တစ်ပတ်အတွင်းအမေရိကန်ပြည်ထောင်စုအစိုးရတရားရုံးကဒီအမိန့်ကိုထားမမြောက်အောင်ပိတ်ပင်မိန့်ချမှတ်ခဲ့ပေမဲ့လည်းဥပဒေရေးအရအမြဲတမ်းတည်ပြုနိုင်ဖို့ပြန်လည်ပြင်ဆင်ဖို့လွှတ်တော်ကိုဆက်လက်တွန်းအားပေးနေကြတာပါ Republican တော်တော်များများကလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်တဲ့အခါမှာနေကြာလုံခြုံရေးကိုပိုပြီးတင်းကျပ်ဖို့ကိစ္စကိုပါတွဲပြီးတော့တင်ကျင်ကြပါလေ
Republicans and Democrats want to solve the DACA
Republican ရော Democrat တွေရော DACA အစီအစဉ်နဲ့ပတ်သက်ပြီးညှိနှိုင်းအဖြေရှာကြင်ကြပါလေဒါပေမဲ့အရင်၅နှစ်ကလုပ်ခဲ့တာမျိုးဘာမှမထူးခြားတဲ့အခြေအနေမဖြစ်ဖို့တော့ကျွန်တော်တို့ကလိုချင်ပါတယ်နေကြာလုံခြုံရေးကိုကျွန်တော်တို့ပိုပြီးလုပ်ရပါလိမ့်မယ်
သမ္မတဒေါ်နယ်ထရန့်ကတော့ပါတီနည်းရဲ့ဂျာသဘောတူညီချက်ရနိုင်ခြေကိုသူ့အနေနဲ့တန်တရားရှိတယ်လို့ပြောဆိုနေပါတယ်။ဒီမိုကရက်တွေကြောင့်ခွင့်အရေးကြီးတစ်ခုကိုလက်လွတ်ရတော့မယ်လို့သူကအပြစ်တင်ပြောဆိုနေတာပါ။လူဝင်မှုကြီးကြပ်ရေးကိစ္စအထားမပြောက်ခဲ့ဘူးဆိုရင်အစိုးရသုံးစိတ်ကိုတတမတိုးဘူးဆိုပြီးဒီမိုကရက်တော်များများကဒီနှစ်ခုကိုချိန်ထားကြပါ
။ဇန်နဝါရီလ19
ရက်နေ့အစိုးရအသုံးစိတ်နောက်ဆုံးသတ်မှတ်ရရောက်ဖို့နီးလာပါပြီ။မဖြေရှင်းရသေးတဲ့ကိစ္စတော်တော်များများကိုကျွန်တော်တို့ဆွေးနွေးရပါတော့မယ
်။ဒါပေမဲ့လည်း Republican ထက်လွတ်တော်အမတ် Jeff Flake တို့လိုအချို့အမတ်တွေကတော့ပါတီနည်းရဲ့ဂျာမာသဘောတူညီမှုရနိုင်မယ့်အခြေအနေရောက်နေပြီဆိုပြီး ABC ရုပ်သံကိုခုလိုပြောပါတယ
်။
Democrats တွေဘက်ကလည်းစေတနာတန်းတန်းနဲ့အောင်မြင်အောင်ညှိနှိုင်းနေပါတယ်။စိစက်အဖြေရှာဖို့ကျွန်တော်တို့ဆက်လုပ်နေပါတယ်။ဒီတစ်ပတ်ထဲမှာကျွန်တော်တို့သဘောတူညီမှုရတာခင်ဗျားတို့တွေ့ရမယ်လို့ကျွန်တော်ထင်ပါတယ်
။ဒီလိုပြောဆိုချက်တွေဟာသမ္မတဒေါ်နယ်ထရန့်တင်းငွေနေနေက Twitter ကနေရေးသားချက်နဲ့ကွဲလွဲနေပါတယ်။ဒီမိုကရက်တစ်ကိုယ်တိုင်တကယ်တမ်းလူလူလားလားမရှိတဲ့အတွက်တရားမဝင်လာရောက်နေထိုင်သူတွေကိုကာကွယ်ပေးထားတဲ့လူဝင်မှုကြီးကြပ်ရေးဒါကာစီစင်ကတည်ဆုံကောင်းတည်ဆုံသွားပြီဆိုပြီးသမ္မတထရန့်က Twitter ကနေရေးခဲ့တာပါဒီမိုကရက်တွေကအမေရိကန်စစ်တပ်ကိုထောက်ပံ့မှုလိုအပ်နေတဲ့ငွေတွေကိုစစ်တပ်လက်ထက်မရောက်အောင်ဖယ်ရှားဖို့အသေးအံလုပ်နေကြသလိုငင်းကုန်ဆွေးနွေးဖို့ကိုပဲစိတ်အားထက်သန်နေတယ်ဆိုပြီး Twitter လူမှုကွန်ရက်ကနေသမ္မတထရန့်က ရေးသားခဲ့တာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုရရနိုင်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ပါပြီရှင်။
လာပါခင်ဗျာစနေအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်မှာဒီဒုက္ခသည်လက်ခံရေးကိစ္စနဲ့ပတ်သက်လို့ကြုံရတဲ့အကြက်တဲတွေအခက်အခဲတွေဒီအကြောင်းမှာပြီးခဲ့တဲ့နှစ်တုန်းကရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြရတဲ့ဒီရင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဟာအခုဇန်နဝါရီလ23ရက်နေ့မှာစတင်ရမှာဖြစ်ပါတယ်လက်တလောအဖြစ်တော့ဒုက္ခသည်တွေကိုရိုက်စခန်းတစ်ခုမှနေရာချထားပြီးတော့နောက်ပိုင်းကျရင်တော့သူတို့လောက်ကင်စားတော့ရက်တည်နေအောင်လို့ကြွေးရော်တွေကိုအစီအစဉ်ကြပြန်လဲတိဆောက်ပေးမယ်ဆိုပြီးတော့မြန်မာအစိုးရကကတိပြုထားပါတယ်။ဒါကြောင့်မလို့ဒီဒုက္ခသည်တွေနေရာပြန်လဲချထားရေးနဲ့အခက်အခဲတွေကိုအခုထိဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအောင်ဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့သတင်းစာဆရာဦးစီသူအောင်မြင့်ပါ။နောက်တစ်ဦးကတော့ဒီ ANB ရခိုင်မျိုးသားပါတီကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးဖေတန်းပါဦးစစ်သူအောင်မြင့်ကတော့လီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးစစ်သူကိုအရင်ဖိတ်ခေါ်ချင်ပါတယ်ဦးစစ်သူကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုစစ်သူခုနကကျွန်တော်တို့ပြောသွားသလိုပါပဲဒီဒုက္ခသည်တွေစတင်လက်ခံရေးအစီအစဉ်ကတကယ်တမ်းဆိုရင်တော့ဇန်နဝါရီ23ရက်နေ့စမယ်ဒီကနေ့မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနှစ်ဖက်ဒီ joint committee သူတို့စည်းဝေးထိုင်ပြီးတော့နှစ်နှစ်အတွင်းမှာဒီကိစ္စတွေပြီးတတ်နိုင်အောင်လို့လုပ်မယ်ဆိုလို့ပြောပါတယ်ခင်ဗျာအဲ့တော့ကိုစီသူဒီမြင်မိတလောက်သုံးသပ်မိတလောက်ဒီအခုပြန်လည်လက်ခံရေးကိစ္စနေတယ်မှာဘာတွေများအချက်တဲကြုံနေရပါလဲခင်ဗျအ
ဲကျွန်တော်ဟိုအကိုအရင်ပြောပြမယ်ခင်ဗ
ျဟုတ်ကဲ့
အခုဒီကျွန်တော်မြန်မာအစိုးရဘက်ကဒီပြန်ပြီးတော့မှဟိုလက်ခံမဲ့အစီအစဉ်ပေါ့လေ
ဟုတ်ကဲ့
အဲ့ဒါဘာလဲဆိုတော့အလကိုသဘောတူညီချက်မှာကတော့ဇန်နဝါရီ23မှာစပြီးတော့လက်ခံနိုင်ရမယ်ဆိုတော့ဟိုစပြီးတော့လက်ခံနိုင်မှုအတွက်တော့ဒီဘက်ကနေတော့ပြင်ဆင်နေတာကြီးကျွန်တော်တို့တွေ့ရတယ်။နောက်သူရဆရာကြီးလည်းဖော်ပြတယ်တွေ့ရတယ်ပေါ့နော်။အဲ့တော့အစီအစဉ်ကဘယ်လိုမျိုးလဲဆိုတဲ့အခါကျတော့အဲ့ဒီကဟိုကနေပြီးတော့မှအဲဘယ်လိုရမလဲဟိုပြင်ကျင်တယ်ပေါ့နော်။ဒေချာသူတို့ရှင်းနေပါရင်လည်းပို့လာမယ်ဒီဘက်ကိုအဲ့ဒါကတော့ဖောင်တွေပါတွေကတော့ဒီမှာဘက်ကပို့ထားပြီးသား။ဒါပေမဲ့ဒီနေ့အချိန်ကြီးအဲ့ဒီဒေါက်တာဝင်းမြတ်ကြီးပြောတာကတော့အဲ့ဒီမျိုးရှင်းနေပြန်ပို့လာတာမရှိသေးဘူး။ဒါပေမဲ့တစ်ဖက်မှာတော့ကို့ဖာသာကူတော့ဟိုဝင်လာရင်ဟိုအဆင်ပြေအောင်ဆိုပြီးတော့မှစီစဉ်ထားတာတွေကတော့ရှိတယ်။အဲ့ဒါကတော့သူတို့လုပ်မဲ့ process ပေါ့နော်။အဲ့တော့ဟိုဘက်ကဝင်လာတဲ့လူတွေရှိရဲ့ဘလို့လက်ခံမလဲဆိုတဲ့ခါကျတော့အဲတောင်ပြိုနဲ့လဝဲတောင်ပြိုလဝဲနဲ့အဲ့ဒီကခူရမှာယာယီဟိုဘာလဲယာယီစခန်းတွေကိုအမှခဏလေးရှင်းမယ်အတည့်ရဖြစ်မယ်နေ့ရဖြစ်မယ်သုံးရဖြစ်မယ်ရှင်းပြီးတော့မှအခုတခြားလူတွေမဖြစ်ရတဲ့ကိစ္စတခုပေါ့အဲ့ဒါဘာလဲဆိုတော့စပူခေါင်စခန်းဆိုတဲ့ဥစ္စာကိုတိောက်နေတယ်သူကအဲစပူခေါင်စခန်းကချတဲ့ခါကျတော့အဲ့ဒီမှာကာလာတခုထားမယ်အဲ့ဒီမှာစီစစ်မယ်ဘာညာအဲစပူခေါင်စခန်းမှာထားပြီးတော့မှသူတို့တွေကိုဘလို့လုပ်မလဲဆိုတဲ့ခါကျတော့ဒီမောင်တော်မြောက်ပိုင်းမှာ7နေရာပြင်ဆင်ထားတယ်7နေရာမှာထားမှာပေါ့နော်မောင်တော်တောင်ပိုင်းမှာကျတော့ဟိုကြည့်လို့မရသေးဘူးလို့ပြောတယ်အဲ့တော့အဲ့ဒီလူတွေအဲပြန်လာတဲ့ခါကျရင်သူရွာနဲ့အနီးစပ်ဆုံးဖြစ်မလားသူမဟုတ်ဟိုဝေးမလားတော့မပြောတတ်ဘူးအဲ့ဒီနေရာဒီမှာပြန်ပြီးတော့နေရာချထားမယ်အဲ့တော့ဘုဖို့စခန်းမှာတော့နည်းနည်းကြာနိုင်တယ်ပေါ့
ကျွန်တော်နည်းနည်းကိုစစ်သူဖျက်မေးချင်တာကစစ်စစ်ရေးကိစ္စတွေကသူတို့ကလက်ခံမယ်ဆိုတာကဘင်္ဂလားဒေ့ရှ်ကနေပြီးတော့စီစီပြီးမှလက်ခံမှာလားဒါမှမဟုတ်အကုတ်ဒီလူတွေကိုလာမဲ့လူတွေအကုန်လုံးခေါ်ပြီးတော့လှဖို့ခေါ်စခန်းကြမှာပဲစီစစ်မှာလား
မဟုတ်ဘူးပထမဦးဆုံးတစ်ချက်မှာတောင်ပြိုလက်ဝဲနဲ့ငခုရမှာအရင်ဦးဆုံးစခန်းတစ်ခုရှိတယ်အဲ့ဒီမှာအရင်ဦးဆုံးစီစစ်မှာစီစစ်ပြီးရင်သူတို့ကိုဒီတိုင်းမပို့သေးဘူးအဲ့ဒီကိုလည်းပြောရဲလှဖို့ခေါ်စခန်းမှာထားမယ်မဖြစ်လို့လဲဆိုတော့အကြောင်းကအများစုကအဲ့ဒီမှာဒုစရောက်သွားတဲ့အများစုကတော်တော်များများကနေနေမိလောင်သွားပြီးရွာလည်းမရှိတော့ဘူးမရှိတဲ့ခါကျတော့သူတို့ပြန်လာရင်အဲတချင်းသူတို့ရဲ့အဲ့ဒီအဲနေအိမ်တွေပါလေသူတို့ရမှလည်းမဟုတ်ဘူးအဲ့ဒီခါကျတော့အဲ့ဒီလက်ဖို့ကောင်စခန်းမှာထားပြီးတော့မှသူတို့ကိုအလွတ်လွတ်ခိုင်းမယ်အလွတ်လွတ်ခိုင်းရင်သူတို့ကပတ်ဆံရမယ်အဲ့ရတဲ့ပတ်ဆံနဲ့ကိုလာတော်ကပြောတဲ့စက်တင်ရမှာနေရာချထားပြီးတဲ့နေရာမှာဒီအိမ်ယာဆောက်လုပ်ရေးလုပ်ငန်းတွေကျွန်တော်မှတ်မြှုပ်မှန်းတာပေါ့နော
်အဲ့
လုပ်ငန်းတွေမှာသူတို့ကိုယ်တိုင်အလွတ်လွတ်ရမယ်အလွတ်လွတ်ရပြီးရင်အဲ့ဒီမှာသူတို့ဟိုအလွတ်လွတ်အားကားနဲ့ပြန်ရတဲ့ဟာနဲ့မှသူတို့နေရာတွေပါလေသူတို့ရမယ်ဒီလိုမျိုးစီစဉ်ထားတဲ့သဘောကြီးကျွန်တော်တို့တွေ့ရတယ်အဲ့တော့အခုလောဆယ်သူတို့ကဘယ်တော့လုံနေကြလဲဆိုတော့ဒီရက်ပေါ့နော်23ရက်နေ့လောက်ဆိုရင်တော့ဟိုအလုံး30လောက်သူတို့ပြီးအောင်လုပ်မယ်စဖို့ကစခန်းမှာလူ1000လောက်ဆက်မယ်အဲ့ဒီဥစ္စာကြီးကဘယ်တော့ဒီကြီးအောင်သူတို့လုပ်မယ်ဆိုတော့လူ3000လောက်ဆက်တဲ့ဒီအနေထားကြီးပြီးအောင်တဖြည်းဖြည်းနဲ့သူတို့လုပ်သွားမယ်အဲ့လိုမျိုးဟိုဟာရှိတယ်အဲ့တော့ရောက်လာပြီးတဲ့လူတွေကဟိုအများခင်မြင်ထားတယ်လို့ပေါ့နော်ဒီဘက်မှာနေအိမ်တွေလည်းမရှိတဲ့ခါကျတော့စစ်စစ်စခန်းတွေကနေပြီးတော့မှနေအိမ်တွေမှာပြန်သွားရမယ်ဒီလိုတော့မရှိဘူးအဲ့ဒါ ဘယ်လိုလုပ်မလဲတော့မသိဘူးပေါ့နော်ကျွန်တော်အစီအမကတော့ပထမတစ်ဆင့်တောင်မြူလဝဲနဲ့ငခုရမှာလက်ခံမယ်စီစစ်မယ်စီစစ်ပြီးတော့မှသူတို့နေရာချပြီးတော့မယ်ဆိုရင်လက်ဖို့ကောင်စခန်းမှာအဲ့မှာထားမယ်အဲ့ဒီမှာတော့နည်းနည်းကြာကောင်းကြာနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီစခန်းကနေပြီးတော့မှသူတို့တကယ်နေရမယ့်ရွာတွေကိုသတ်မှတ်ပေးပြီးတဲ့ခါကျရင်အဲ့ဒီမှာအိမ်ဆောက်လုပ်ရေးလုပ်ငန်းတွေဘာတွေကိုအဲ့ဒီလူတွေကိုယ်တိုင်လုပ်ရလိမ့်မယ
်ဟုတ်ကဲ့
လုပ်ပြီးတော့မှအဲ့ဒီမှာသူတို့နေရာတွေပြန်ရမှာ
အဲ့တော
့ဟိုအခုလို့ဆိုရင်ကျွန်တော်နောက်ဆုံးကြားတဲ့သတင်းအရဆိုရင်တော့ဟိုနှစ်ဖက်ကတော့ဟိုကြည့်တာကတော့ဘယ်လောက်ထိအပြည့်အစုံကြီးတော့မြန်မာဘက်ကတော့တရက်ကိုလူ300လောက်တပတ်ကိုဆိုရင်1000လောက်သူကလက်ခံနိုင်မယ်လို့သူကတစ်ဖက်ကပြောတယ်အဲ့ဒီအရေအတွက်တိုင်းဆိုရင်တော့နှစ်နှစ်ကိုမှသူက3,500 6,000 လောက်သူကရမှာဒါပေမဲ့ဟိုမှာရောက်သွားတာ5-6သိန်းဆိုတဲ့ခါကျတော့ဒါပေမဲ့ဒီစကလည်းနှစ်လောက်တည်းမှာသူကလည်းပြတ်ချင်တယ်ဒါပေမဲ့အဲ့ဒီဥစ္စာကတော့ဖိနန်းနဲ့ကြည့်တဲ့ခါကျတော့အဲ့ဒီနီးနဲ့တော့တစ်ဖက်နဲ့တစ်ဖက်ဟိုလက်ခံနိုင်တဲ့နေသားနဲ့ဟိုဘက်ကပြန်ပို့ချင်တဲ့နေသားနဲ့စိတ်တော့စီးရင်မကိုက်သေးဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုကူးစစ်သူကိုမေးချင်တာကဟိုဘက်ကပြောနေတဲ့5-6 6သိန်းကျော်ပေါ့နော်6သိန်းကျော်ဆိုတော့ကိန်းကနန်းအကုန်လုံးကပြန်ဟိုဘယ်လောက်ထိစီစစ်နိုင်မယ်လို့ထင်လဲဆိုတော့ကအခုကလာတဲ့လူမှန်သမျှကိုခုနငခုရနဲ့တောင်ပြူလက်ဝဲမှာအရင်ချမယ်ဆိုတော့အဲ့ကြောင့်မှစီစစ်မှာလားအဲ့ကြောင့်မှစီစစ်ပြီးတော့မှဒီနိုင်ငံသားမဟုတ်ဘူးဆိုရင်ဘာတွေပြန်ဖြစ်လာနိုင်လဲ
အဲ့ဒီဥစ္စာကသူကမဆင့်ရှိတယ်ပထမတစ်ဆင့်ကဒီမြန်မာဘက်ကကန့်လန့်ထားမှုမှာတော့ရှောက်လော်တွေကိုသူတို့ကအရင်ဒီဘက်ကိုပြန်ပို့ရမယ်ရှောက်လော်ကိုအရင်စီစစ်မယ်ဒီကျွန်တော်တို့မြန်မာဘက်ကရှောက်လော်မှာဆိုရင်အရင်တော့ရှိသွားတဲ့လူတွေလားအဒီမှာကျွန်တော်တို့နားလည်ကြလို့ဆိုရင်သူတို့အချင်းချင်းကောက်ခံထားတဲ့စင်းစရာတွေရှိတယ်အဲ့တော့ဒီစင်းတွေနဲ့လူနာမည်တွေဝင်လာပြီဆိုရင်အဒီလူတွေကတကယ်ပဲရှိခဲ့ကြလားပါညာဆိုပြီးတော့မှအဲ့မှာပထမတစ်ချက်အနေနဲ့ကတော့အဒီလူတွေကိုလက်ခံနိုင်ပါတယ်ဆိုတော့မှသာဟိုဘက်ကနေလာခွင့်ရမှာမဟုတ်ဘူးဆိုအဲ့ဒီလူတွေလာခွင့်ရမှာမဟုတ
်ဘူးဟုတ်
ကဲ့ထောက်လာတဲ့ပေးလာတဲ့လာခွင့်ရမှာမဟုတ်ဘူးမြန်မာဘက်ကစက်ကူကိုအရင်စီစစ်မယ်အဲ့ဒီလာတဲ့အထောက်ထားတွေကိုအရင်စီစစ်ပြီးတဲ့ခါကျတော့မှလူတွေကရောက်လာမှာလူတွေရောက်လာပြီဆိုရင်တော့ဒါတော့အများကြီးစစ်ဖို့တော့မရှိတော့ဘူးသူကဘာတွေစစ်မလဲဆိုတော့ဟိုပေရောက်သွားမလဲဘယ်ဘက်ကိုပို့ရမလဲဒါတွေကိုသူတို့လုပ်ရမယ်ပြီးအကြမ်းဖက်မှုမှာပါလားမပါလားသူတို့တိုက်ပြီးတော့စစ်စီးမယ်သူတို့လုပ်မယ်လို့တော့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ဦးစည်သူလေးလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဥဖေတန်းဖိတ်ခေါ်ချင်ပါလေဥဖေတန်းကတော့ဒီANP ပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါလေဥဖေတန်းကြားပါလားခင်ဗျာ
ဟုတ်ကဲ့
အခုအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့အခုညှိနှိုင်းပြီးတော့ဒီပြန်ခေါ်ရေးစီစဉ်နေလုပ်နေပြီဥဖေတန်းတို့ ANP ပါတီဘက်ကတော့ဒါကိုတချို့ဟာတွေသဘောမတူဘူးလို့လည်းကျွန်တော်ကြားပါလေဥဖေတန်းရဲ့သဘောလည်းသိချင်ပါလေခင်ဗျာ
ကျွန်တော်တို့ ANP အနေနဲ့ကတော့ဒီပြည်သူတွေရဲ့စိုးရင်ကြောင်းကြမှုပေါ်မှာကျွန်တော်တို့ကဟိုသူတို့ကိုလုံးဝလက်မခံဘူးဆိုတာမဟုတ်ဘူးကျွန်တော်တို့ဒေတာတချို့တွေ့နော်အထူးသဖြင့်ပေါ့နော်ဒီမောင်းတော်ဒေတာတောင်ပိုင်းမှာရှိတဲ့အဲ့ဒီပင်လယ်ကမ်းရှိတဲ့အဲ့နေရာကအကျန်းဖက်သမားတွေအလွယ်တကူဝင်ရောက်နိုင်တယ်အလွယ်တကူထွက်နိုင်တယ်ပြီးတော့ဟိုရေတိုက်တောင်ဖက်ကိုလည်းကူးပြောင်းပြီးတော့ဟိုပြက်နာတွေဖြစ်လာနိုင်တယ်အဲ့ဒီနေရာကပင်လယ်ချင်းလုံရှုံရေးကလည်းအားနေတော့ကျွန်တော်အဲ့ဒီဒေသကိုဒေသခံတွေကမလာသေးရှင်ဘူးငကူကရွာတွေရှိပေမဲ့အဲ့ဒီနေရာဒီမှာပြန်ပြီးတော့ဟိုအတိုင်းမချပေးရှင်ဘူးเนาะအဲ့ဒါလေးကိုကျွန်တော်ဘက်ကကြင်ညာချက်ထုတ်ပြီးတော့တင်ကြချင်းဖြစ်ပါတယ
်ဒါကတော
့ဒီကိစ္စက
ဟုတ်ကဲ့
ဟိုသူတို့ကိုလက်ခံမဲ့အရှင်းအမျိုးဘယ်လိုလက်ခံမဲ့ဟာဘယ်လိုလုပ်မဲ့ဆိုတာအစိုးရဟိုရှင်းပြမှုအားနည်းပါတယ်ပြင်းပြမြင်တာမှုအားနည်းတယ်အဲ့ဒီပုံမှာကျော်သားကြီးစိုးရင်ချောင်းကြတာလေများတယ်လို့ကျွန်တော်မြင်တယ်ပြီးတော့သူတို့ကဘာလုပ်မှာလဲဟိုလက်ခံမဲ့ပြီးတော့နိုင်ငံသားဆစ်ဆင်းမဲ့ပေါ့နိုင်ငံသားဆစ်ဆင်းတဲ့အခါမှာနိုင်ငံသားမဟုတ်တဲ့လူကိုဘယ်လိုလုပ်မလဲအဲ့ဒါကလည်းတကယ်ကျွန်တော်တို့ဘက်ကသိရှိနေတဲ့ကိစ္စပေါ့နော်နိုင်ငံသားမဟုတ်ဘူးဆိုရင်အဲ့လူကိုဘယ်မှာပို့မှာလဲဘယ်မှာထားမှာလဲအဲ့လူတွေတဖြည်းဖြည်းပဲအဲ့ကက်မှာထားရင်းထားရင်းနဲ့ပြုနိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားရှိလာမလားအဲ့လိုမျိုးကျွန်တော်အများကြီးစိုးရိမ်တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ဘက်ကတကယ်နိုင်ငံသားမဟုတ်တဲ့လူတွေကနိုင်ငံသားမဖြစ်စေချင်ဘူးနိုင်ငံသားဖြစ်ဖြစ်ထိုက်တဲ့လူတွေကိုကျွန်တော်ဖြစ်စေချင်တယ်ပြီးတော့နိုင်ငံသားဖြစ်လာတဲ့ခါမှလည်းသူတို့ကိုလွတ်လွတ်လပ်လပ်နဲ့မြန်မာပြည်တနိုင်ငံလုံးကိုသွားစီရှင်တယ်ပေါ့နော်အဲ့ကျွန်တော်တို့ကတော့သူတို့လုံးဝမလာနဲ့လို့ပြောတာမဟုတ်ဘူးဒါပေမဲ့တိုင်းရင်းသားနဲ့နိုင်ငံသားမဟုတ်သူတွေရဲ့ကြားမှာဖြစ်ပေါ်နေတဲ့အခွင့်အရေးကတော့တန်းနူမယ်လို့ကျွန်တော်မယူဆဘူးအဲ့ဒါလည်းမဖြစ်သင့်ဘူးလို့ကျွန်တော်
ဟုတ်ကဲ့ဥဖေတန်ကျွန်တော်တခုမေးချင်တာကခုနဥဖေတန်တို့ပြောတဲ့ထဲမှာဒီပင်လယ်ကမ်းစပ်နားမှာရှိတဲ့ဒေသမှာမူလဒေသတွေမှာသူတို့နေရာပြန်မချထားစေခြင်းဘူးဆိုရင်တစ်ဖက်ကသူတို့ကပြောနေတာကလည်းသူတို့ရဲ့လေဒီယာတွေသူတို့ရဲ့လုပ်ငန်းခွင်တွေအဲ့ဒီမှာရှိတော့အဲ့နေရာမှာပဲပြန်နေလို့ဆိုတော့ပြောနေတာတွေကျွန်တော်တို့ကြားပါတယ်ခင်ဗျာအဲ့တော့ဥဖေတန်တို့အမြင်ကဒီလူတွေကိုဘယ်မှာပြန်ပြီးနေရာချထားခြင်းစေချင်တာလဲ
ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့ကိစ္စပေါ့နော်အဲ့ဒီဒေသမှာတော်တော်ကိုဒေသခံတွေကဒီလိုအကျံဖက်သမားတွေပြန်ရောက်လာရင်အဲသူတို့အသက်အိုးရင်စီးစိမ်နော်သူတို့ရဲ့လုံခြုံရေးသူတို့ရဲ့စီးပွားရေးအကုန်လုံးပြတ်မှာတက်နိုင်နေဆိုတာသူကနားလေတယ်အရင်လဲသူတို့ခံဘူးပြီဆိုတော့ဒီလူတွေကဘလို့မှစိတ်မချဘူးအဲကြောင့်သူတို့နေရာတွေမှာသူတို့ ဟာလာနေရဆိုပေမဲ့ဒီမြေတွေကသူတို့နေတာတော့မှန်တယ်ဒါပေမဲ့ဒီလယ်တွေကလည်းတကယ်တမ်းကျတော့နိုင်ငံသားမှလယ်ပိုင်ခွင့်ရှိတာပါအဲဘာကြောက်ကြဒီလိုအချက်တည်းတွေ့လာပြီဆိုရင်တော့အစိုးရကဒီလမ်းတစ်ခုရှာပြီးတော့ပေါ့နော်ဟိုဘယ်လိုကောင်းမလဲအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့တာဝန်တို့ရှိရဲနိုင်ငံတော်လုံခြုံရေးဒေသခံတွေလုံခြုံရေးဟာနောက်ပြီးတော့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပါမဖြစ်ပေါ်လာဖို့အတွက်အဲ့ဒီဒေသကိုကျွန်တော်တို့ကအဓိကမျက်ရှင်မပြတ်ဖို့အရေးကြီးပါတယ်အဲ့တော့နိုင်ငံတော်လုံခြုံရေးနဲ့ဒေသခံတွေလုံခြုံရေးအတွက်ကျွန်တော်တို့ဒီဟာကိုထက်ကိုထက်စဉ်းစားရမယ်လို့ကျွန်တော်တို့ကတင်ကြားရှင်းဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဥဖေးတန်လီလိုက်ပါမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြမှာလေသူကတော့မြို့တကြီးကြီးရွာမှာနေခဲ့တဲ့သူပါတယ်ကိုလှထွန်းသူကတော့လက်လောဖြစ်အာကူလာထွန်းလိုင်းမော်မှာမရှိပါဘူးခင်ဗျအဲ့တော့ကျွန်တော်အဓိကဒီဆွနီပွဲဖို့ဆွနီပွဲမှာပါဝင်လို့ရဆိုဆွနီသာပိတ်ဆွနီပွဲမှာပါဝင်လို့ရဆိုပြီးတော့ပုံကတူရှိပါတယ်ကူလာထွန်းလိုင်းမော်ရောက်နေပါပြီကူလာထွန်းကြားပါလားခင်ဗျဟယ်လိုကူလာထွန်းကြားပါလား
ဟုတ်ကဲ့ကြားပါ
တယ်အဲကူလာထွန်းခုနကဥဖေးတန်းနဲ့ဥစီသူအောင်မြင့်ဆွနီသားကြီးကြားမိပါပါကူလာထွန်းကလက်တလောမှာအမျိုးသကြီးကြေးရွာမှာလည်းနေလို့မရအောင်မျိုးသကြီးကြေးရွာကတော့လုံးဝလူနေတဲ့အနေအထားမျိုးမရှိတော့ဘူးလို့လည်းကြားပါလေအဲ့တော့ကုလာထွန်းတို့ကဘလို့ရက်တီနေကြလဲဘလို့ပြန်လို့လား
ဟုတ်ကဲ့ကျွန်တော်မျိုးသူကြီးမှာဆိုလို့ရှိရင်အင်ချီပေါင်းတောင်းနေရလို့ရှိခဲ့တယ်အဲ့မှာမိရှုရဲ့ဟာမှာတတောင်နိဗ္ဗာန်ပါသွားတာကျန်နေရကတော့တရားတိုက်ရှိခဲ့တယ်အဲ့ဒါကိုဟိုဘက်ကိုတွဲမတွဲပဲနဲ့မျိုးပေါ်အနေတဝိုက်မှာနေနေတဲ့လူတွေကအဲတော့နေဖို့လုပ်တယ်ဒါမဲ့ဆူရကဘယ်လိုပြောလဲဆိုတော့မင်းတို့အတွက်ဟိုမှာတိဆောက်နေတယ်အဲ့မှာပဲတော့နေဒီမှာနေလို့မရဘူးဆိုပြီးတော့အဲချန်နေတဲ့အင်တွေကိုရောပြီးတော့အေးရောကအပင်တွေကိုရောဘာတစ်ခုမှမရှင်းအောင်သူတို့ကဟိုဘူဒူဇာနဲ့အပြစ်ဖြစ်လိုက်တယ
်ဟုတ်ကဲ့မြို့သကြီးကမောင်းတော်မြို့နဲ့လည်းနီးတယ်ဆိုတော့မြို့သကြီးကျေးရွာမှာအရင်ရှိခဲ့တဲ့လူတွေကရောဘယ်ရောက်သွားကြပြီလဲ
အမြတ်ကြီးတော့ဟိုဘက်ကိုရောက်သွားပြီဒါမဲ့ကျွန်တော်ဟိုအမည်စုကတော့ဒီဘက်မှာပြည်သူလူနေနေတယ်ကျွန်တော်ကမြို့ပေါ်လာပြီးတော့စီမီတွေအိမ်မှာနေတယ
်ဟုတ်ကဲ့အခုအစိုးရရဲ့အစီအစဉ်အရဆိုတော့ဒီလူတွေကိုအရင်ဆုံးယာယီစခန်းတစ်ခုမှာထားမယ်ပြီးတော့မှသူတို့ဒီပြောင်းရွှေ့မဲ့ကျေးရွာတွေကိုပြန်တိဆောက်ပေးမယ်လို့ပြောပါတယ်ဒီအစီအစဉ်ပေါ်မှာကုလထုံးဘယ်လိုမြင်ပါလဲ
ကျွန်တော်ကတော့အစိုးရပြောတာမယုံဘူးဘာလို့လဲဆိုတော့ကျွန်တော်မြို့သူကြီးရောမှာမိမရှိရသေးဘဲနဲ့မိမလိုရသေးဘဲနဲ့အိမ်နေရာတော့ရှိခဲ့တယ်အဲ့အကိုအစရကအပြစ်ဖြစ်တယ်သူတို့ကတပည့်ကအိမ်ဆုပ်ပေးမယ်ဆိုပြီးပြောတယ်နောက်တပည့်ကဆုပ်ပေးဖို့နေနေတာတာဒီမှာဆုပ်ပြီးတာရှိနေတဲ့အိမ်တွေကိုတော့သူတို့ပြက်နေတာပဲဆိုတော့ကျွန်တော်ဘယ်လိုလုပ်ယူနိုင်မလဲ
ဟုတ်ကဲ့ကိုလှထွန်းကလက်တလောမှာဟိုဘက်စခန်းကိုလည်းမရောက်ဘူးလက်တလောမောင်းတော့ဒေသထဲမှာပဲရှိနေရဆိုတော့ဘယ်လိုမျိုးဒုက္ခတွေနေနေလဲရှိနေရလားဘယ်လိုမျိုးသူတို့အစိုးရစီစဉ်ပေါ်မှာဘယ်လိုအကျုံးဝင်မလဲကိုလှထွန်းတို့မိသားစုကြတော့
အခုအစရကအခုကြတော့ဟိုဘက်ကိုရောက်သွားတဲ့လူတွေကိုပြန်ကော်ဖို့ပဲလုပ်နေတယ်။ဒီမှာလည်းတွဲမတော်ပဲနဲ့တောင်းနေရှိတဲ့လူတွေဒီအတိုင်းနေနေရတာရှိတယ်။အဲ့ဒါကိုအစရကပထမဆုံးနည်းနည်းဒီလူတွေကိုတခုခုစီစဉ်တည်တည်နဲ့အဲ့လိုလုပ်ပေးမှဟိုဘက်ရောက်သွားတဲ့လူတွေကလည်းယုံကြည်မယ်။အခုကသူတို့ကစကားပြောတယ်ဘာတခုမှမလုပ်ဘူး။ဟိုယာယီတေးတွေပဲစောင့်နေတယ်။အဲ့ဒီယာယီတေးတွေဆိုတာလည်းကျွန်တော်တို့ဟိုစစ်တွေမှာအဲငါနေနေပါတော့ဒီအတိုင်းနေခဲ့ကျွန်တော်ကမြင်နေရတယ်ဆိုတော့အခုဒီယာယီဆိုပြီးတော့ပြောတဲ့တေးတွေလည်းကျွန်တော်တို့ဒီတတဲ့လုံးတော့လည်းပြနေတယ
်ဟုတ်ကဲ့ပါခင်ဗျကုလာထွန်းကျေးဇူးပါကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်နောက်တူကတော့ကုတူပလောင်ဒုက္ခသစ္စကားပါလေကိုမောင်လေးလိုင်းပေါ်ရောက်နေပါပြီကြားပါလားခင်ဗျ
ဟုတ်ကဲ့ပါအားကြပါ
ဟုတ်ကဲ့အစိုးရကကုဒေါက်တာဝင်းမြတ်ကြီးတို့ပြောတဲ့အထက်မှာဒီပြန်လာဖို့အစီအစဉ်တွေအတွက်လောက်ကြတဲ့အထက်မှာသူတို့ကိုစီးရင်ပြန်မပို့ဘူးလို့သိရတယ်ကိုမောင်မောင်တို့ကပြန်ဖို့အတွက်စီစဉ်မရှိလို့လားစီးရင်ပို့ထားလားမပို့ထားဘူးလား
ဟောကျွန်တော်အဲ့လိုသူတို့ကောင်တွေရဲ့ပုံစံအတိုင်းသူတို့ကောင်မယ်ဆိုလို့ကျွန်တော် top box အစီအစဉ်ကလောလောဆယ်မရှိပါဘူးခင်ဗျာ
ဘာဖြစ်လို့လဲခင်ဗျာ
ဘာကြောင့်လဲဆိုတော့သူတို့ကပြောတာအတိုင်းအဲ့ဒီအခုသူတို့ပြောတာအတိုင်းတော့မယ်ဆိုလို့ကျွန်တော်ကဒေါက်ကစီစကဲမှာပဲနေရမယ်လေသူတို့လပ်ပကံသူတို့ဒေါက်ကစက်ကဲမသူတို့ဆောက်တာရှိတယ်အဲ့ဒီဒေါက်ကစက်ကဲမှာကျွန်တော်မနေချင်ဘူ
းအဲ့တော့ဟိုမှာကုတူပလောင်ဒေါက်ကစက်ကဲမှာကောနေရထိုင်ရတော့အဆင်မပြေဘူးလားအဆင်ပြေလ
ားအဆန်တော့လို့ဆက်ကုပ်ဖိပါတယ်ဒါပေမဲ့အခုကျွန်တော်တောင်းဆိုချင်တဲ့သဘောအတော့ဒေါက်ကစက်များအလုံးအခုတောင်းဆိုချင်တဲ့သဘောအတော့ကျွန်တော်ရိုင်းညာနာမင်းနိုင်ငံစားကွာရဘေဝတိယမှာနေမနိုင်မှာကျွန်တော်ကိုလစမကငင်းချရတဲ့ကိုကျွန်တော်နာတူပါရမယ်နေမတော့မှာအခုနေမတော်မှာကျွန်တော်တို့မိမိနေရာမှာနေတိုင်ကွမ်းဥစ္စာပစ္စည်းပိုင်ဆိုင်ကအကုန်လုံးကျွန်တော်တို့ကိုပြရမယ
်ဟုတ်ကဲ့ ကိုလှကိုမောင်မောင်ကရင်ကကောဘာနိုင်ငံသားမှာဘလို့အစ်စ်မျိုးနဲ့နေထိုင်နေရလဲခင်ဗျ။ဟု
တ်ကဲ့ပါကျွန်တော်နိုင်ငံသားပါကျွန်တော်နိုင်ငံသားဆိုတော့ကျွန်တော်အပေါ်အပကနိုင်ငံသားခရရတာလဲကျွန်တော်လောလောဆယ်နိုင်ငံသားဖြစ်ပြီးသားပါသူတို့နိုင်ငံသားကိုသူတို့ထိန်းသိမ်းပြီးတော့အဲပေးကြတာပါ
။ဟုတ်ကဲ့ခင်ဗျ။ကျေးဇူးပါကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေကိုမျိုးတန်ကိုမျိုးတန်ကတော့ဘာလူကာလီဒုက္ခသစ္စကားပါကိုမျိုးတန်ကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားရပါတယ်ခင်ဗျာ
ကွန်ပျူတာရေခုနကဆိုရကလုံနေတဲ့အစီအစဉ်နဲ့ပတ်သက်လို့ကွန်ပျူတာတို့ရဲ့သဘောထားစင်းပို့ပြီးပြီလားဘလို့ရှိပါလဲ
အကျွန်တော်ကတော့နိုင်ငံကြမှာဒီဒုက္ခတွေကိုပြန်ပို့ဖို့အကင်ဖို့သဘောတူရတယ်ဆိုတော့ဟုတ်ကျွန်တော်မှလည်းပြင်ရမယ်ကျွန်တော်ကိုတာနေကိုကိုပြင်ဖို့အဆင်သင့်ပါပဲဒါပေမဲ့ဒီဘက်ကနေပို့မယ်ဟိုဘက်မှာလက်ကမယ်ကိုရရေးစကမနဲ့နေရမယ်ဆိုတော့ဘလောက်ချချင်နေရမယ်ဆိုတာလည်းတိတိကျကျမသိပါဘူးသူတို့တလားနလားနေရမယ်ဆိုရင်လည်းဒီရရေးစကမလိုပဲပေါ့လင်းတိုင်လန်သားမှမဟုတ်ဘူးလို့ဒီမှာကောင်ချမလည်းမချေပါဘူးသူတို့ကပြောနာလို့ဘတော်မှရအောင်ချေပါဘူးဒီမှာဒီလူတော့အမေရိကန်ကျောပြဖို့လိုတယ်အမေရိကန်ကျောဆိုရင်ဟိုရရေးစကမကွန်တာဘူလိုဒီလိုရေကိုအချက်ကလို့ခွင့်ရတဲ့စားပြီးတော့တခြားတင်းသားလူမျိုးစုဒီလိုတင်းတူနိုင်ငံသားခွင့်ရတဲ့ပေးရမယ်ဆိုတော့အဲ့လိုမျိုးဟိုအမေတင်ချတော့ပြဖို့လိုတယ
်ဟုတ်ကဲ့ကွန်ပျူတာကအရှင်ကဗမာပြည်ထဲမှာဘယ်နေရာမှာနေခဲ့တာလဲအဲ့မောင်တော့ဘက်မှာ
အမောင်တော့မောင်တော့နေတော့မှာမောင်တော့တိုင်ဝမ်ကျောင်းမှာနေခဲ့တာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ထွက်ပြေးသွားရဆိုတော့အခုပြန်လာဖို့အတွက်ကအစိုးရဘက်ကလုပ်နေတဲ့အစီအစဉ်အပေါ်မှာတော့ဘယ်လိုမှစဉ်းစားချက်မရှိဘူးလား
အစွဲကဒီအတိုင်းအခုလုံနေတဲ့အစံတဲ့ဆိုရင်တော့ကျွန်တော်ပြင်ဖို့အမတင်ပါဘူးကျွန်တော်ပြင်ပါဘူးသူတို့ဒီမှာအမေကန်ချာတို့ဒီလိုရတော့ဘဝလုံးကျွန်တော်ပြောတချာအမေကန်ချာတို့ပြေဖို့လိုတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကွန်ပျူတာကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးလို့ရဆိုတော့နာမည်ပြပို့ထားတယ်တော်ရှိတူရှိပါတယ်သူကတော့မောင်တော်မျိုးနေရပါတယ်အဒူရာဇက်ကြားပါလားခင်ဗျာဟယ်လိုကိုဒူရာဆက်ကြားပါလားကိုဒူရာဆက်ကြားပါလားဟယ်လိုအဲကျွန်တော်သူဖုန်းခေါ်လို့မရအောင်ဆိုကျွန်တော်ပြန်ပြီးတော့ကိုဒူရာဆက်ကြားပါလားဒူရာဆက်ကြားအဲကျွန်တော်အဲ့ဆိုကိုစီသူကိုကျွန်တော်မေးချင်ပါတယ်ခင်ဗျခုနဒီဒုက္ခသည်တွေဘက်ကတယောက်ပြောသွားတဲ့အထက်မှာထားလိုက်တဲ့မှာကိုလာထုံးပြောသွားတဲ့ဟာတခုရှိပါတယ်သူကရှိပြီးသားဒုက္ခတွေတွေရှိတယ်အဲရှိပြီးသားဒုက္ခတွေတွေအတွက်ကိုနေရာပြန်ချထားဖို့ရှိပြီးသားဆိုဗမာပြည်ထဲမှာရှောင်ပြင်းနေတဲ့လူတွေပေါ့နေရာပြန်လည်ချထားဖို့အတွက်ပို့ပြီးတော့ရေးကြည့်ပါလို့ပြောပါတယ်ကိုစီသူအဲ့အခြေအနေနဲ့ပတ်သက်လို့ဘယ်လောက်များသိပါလဲခင်ဗျဟယ်လိုကိုစီသူ
ကြားပါတယ်ဟိုခင်ဗျာမင်းသားအရှိ
ဟုတ်ကဲ့ဟုတ်ကဲ့ကြားတယ်ကိုစီသူပြောပါဟု
တ်ကဲ့ခင်ဗျာမင်းသားအရှိလို့ကဒါစစ်တွေကဒုက္ခတွေခံနေပဲလေအဲ့ဒီမှာ2012ခုနှစ်ကလေးကအဲဒုက္ခသည်တခန်းကြီးဟိုဖွင့်ထားပြီးတော့အမှရောက်တယ်ရောက်တော့လူတို့ကတော့မွတ်စလင်တွေရှိတယ်နောက်ရခိုင်တွေရှိတာပေါ့ရခိုင်တိုင်းသားတွေရှိတယ်ဒါပေမဲ့ရခိုင်တိုင်းသားတွေကအနည်းစုပါတော်တော်ကိုနည်းပါတယ်နည်းပြီးတော့အခုဆိုရင်လည်းအကုန်လုံးဒီပါလောက်တော့နေရက်တွေပြန်ညပြီလေအဲ့တော့ဒါပေမဲ့နောက်ဆုံးအခုစီးရင်စရာအရဆိုရင်မွတ်စလင်တွေကတသိန်းကျော်လောက်ကအဲ့ဒီမှာဒီနေ့ချိန်ကြီးဟိုဗါလဲအခြေကျုပ်တို့တော့ပြောလို့ရပါတယ်အဲ့ဒီမှာဖိတ်မိနေတာပေါ့နော်ဖိတ်မိတဲ့ခါကျတော့ဒါကြီးကိုတွေ့ထားတဲ့ခါကျတော့ဒီစခန်းဆိုတဲ့ဟာကြီးကိုမယုံကြည်ဘူးဖြစ်နေတာပေါ့ဒါလည်းတော်တော်လေးတော့သဘာဝကျပါတယ်အဲ့ဒီမှာတော့လက်တွေ့အဲ့တိုင်းဖြစ်ခဲ့တာဟုတ်အဲ့တော့ဒီဘက်မှာရေကဲမောင်တော်ဘက်မှာဖြစ်တဲ့ကိစ္စမှာကျတော့ပြန်ပြီးတော့လက်ခံတဲ့စီမှာအဲ့လိုမျိုးမဟုတ်ပါဘူးစခန်းကြီးထဲမှာလည်းယာယီပါယာယီပါဆိုတာလည်းဘလောက်ကြာမယ်မကြာဘူးပါညာဒါတွေကတော့အမတ်ခံချက်ရှိတော့အောင်သူတို့ကမပြနိုင်ဘူးဆိုရင်တော့ကျွန်တော်ထင်တယ်ဒါကပြန်လက်ခံရေးကိစ္စတွေပြန်ဝင်လာဖို့ကိစ္စတွေမှာအခက်အခဲတော့ရှိနေဦးမယ်လို့ထင်ပါတယ်
အဲ့တော့ရှိပြီးသားဗမာပြည်ထဲမှာရှိပြီးသားဒုက္ခသည်တွေထွက်ပြေးနေရကြတဲ့မွတ်စလင်တွေကြတော့နေရာမချထားပေးသေးဘူးလားအဲ့တော့အစီအစဉ်ဘာမှမရှိသေးဘူးလားခင်ဗျဟ
ုတ်တယ်အဲ့ဒီအတွက်ဒီလည်းမရှိသေးဘူးအခုလိုလဲဆိုရင်ကအစိုးရဘက်ကပြောတဲ့စီမှာကျွန်တော်တို့ဟိုရှင်းရှင်းလင်းလင်းမသိရသေးတာတွေရှိတယ်အဲ့တော့တို့ငကိုတော့ဘာပြောလဲဆိုတော့ဟုတ်တယ်တဲ့ဒီဟိုပြန်လာတဲ့လူတွေကိုတို့ယူရတယ်မှာနေရာချထားပေးမယ်ဒါပေမဲ့ငကိုယူရပုံစံအတိုင်းမဟုတ်ငကိုမြင်နေရမဟုတ်ဘူးဒါကတော့ဟိုလက်ခံလို့ရပါတယ်ဘာဖြစ်လို့ဆိုတော့လကူယူရီကကျွန်တော်တို့ရောက်ဘူးလေအရင်ရှုပ်ထွေးပြီးတော့မှဟိုသွားလာခဲ့အကုန်လုံးကိတ်စီရတဲ့နေထိုင်ပြီးအဲ့ဒါမျိုးစနစ်တကျပြန်လဲနေရာချထားပေးမယ်ဆိုတဲ့ဟာတော့လက်ခံလို့ရပါလေ
ဟုတ်ကဲ့ကျွန်တ
ော်ကတော့အဲ့ဒီသဘောမျိုးမဟုတ်ဘူးအစ်စ်နေရာချထားပေးမယ်ဆိုတဲ့သဘောမျိုးတွေတွေ့ရတော့ဟိုနည်းနည်းတော့ခက်တာပေါ့နော်အဲ့ဒီသဘောမျိုးပါ
ဟုတ်ကဲ့ကျွန်တော်တော်ရရှင်တူပြန်ပြီးတော့ခေါ်ချင်ပါလေဒူရာဆက်တို့တော်တော်လေးဆွေးနွေးလို့ရပါပြီကြားပါလားခင်ဗျဟု
တ်ကဲ့ပါဟုတ်ကဲ့ပါဒီလူတွေကြတော့အစိုးရကမပြတ်တော့ဘူးခင်ဗျအစိုးရက ကျန်လာမယ့်လူတွေကိုသူတို့က NBC ကပြင်မယ် NBC နဲ့နိုင်ငံသားပြင်မယ်ဆိုတော့အခုမောင်းတော့မှရှိလက်ရှိမွတ်စလင်တွေကတော့မှနိုင်ငံသားပြောရမပေးခဲ့ဘူးဒီလိုကိုအရင်နိုင်ငံသားပြောရမှအဲ့ဒီလူတွေယုံကြည်မှာပေါ့ဒီမှာနိုင်ငံသားပြတာတော့မှတယောက်နိုင်ငံသားချုပ်ရင်တင်းနေစလို့ကုန်တယ်ကမြတ်ဘလလို့ယုံကြည်ရတယ်ကျွန်တော်မောင်းတော့မြို့မှာရှိတဲ့မွတ်စလင်တွေကတော့မှဂူတီဒီနိုင်ငံကွေးကိုပြင်မယ် NBC ကတော့ပြီးတော့ဂူတီမပေးရလို့လားအများကြီးရှိတယ်နိုင်ငံသားလျှောက်တာလို့လားအများကြီးရှိတယ်မောင်းတော့မှာဘယ်လိုလုပ်ရင်ချင်းပါလို့အဲ့ဒီပြဿနာမင်းလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်အတူရဆက်ကျေးဇူးပါကျွန်တော်နောက်ဆုံးအနေနဲ့ဥဖေတန်းကိုမေးချင်ပါတယ်ခင်ဗျာဥဖေတန်းအခုအဖြစ်ပြက်တွေဒုက္ခတွေပြန်ခေါ်ရဲနေရချထားရေးလုံနေတဲ့အချိန်မှာပဲတစ်ချိန်တည်းမှာပဲကျွန်တော်တို့ရခိုင်ဒုက္ခတွေနောက်အဲ့ထန်ဒီတိုင်းသားဒုက္ခတွေတော်များရှိပါတယ်ဒီလူတွေနဲ့ပတ်သက်လို့ရောဘာတွေများဆောင်ရွက်ပေးနေပါလဲအာနာပိုင်ဒီဘက်က
ကျွန်တော်တို့ရခိုင်တိုင်းသားဒုက္ခတွေဆိုတော့ဘလို့ရယာယီအချင်းပေါ့နော်ဒါပြိပခအထက်မှာပါဝင်တော်လူမိတော်မိမမနေနိုင်လို့အဲ့လိုမျိုးဟိုယာယီဒုက္ခတွေစကားနေဖွင့်ထားတာကြာတာရှိပါတယ်ဒါပေမဲ့အခုတော့အကုန်လုံးသူတို့ပိတ်ကုန်ပါပြီကျွန်တော်တို့ရခိုင်တိုင်းသားဒီအနေနဲ့ကတော့ကိုပတ်ဝန်းကျင်မှာပျော်ဝင်ပြီးတော့အဲ့လိုအလုံးလုံးနိုင်တဲ့အခြေအနေရှိတဲ့အတွက်နဲ့ဒီပေါ်မှာတိတ်ပြီးတော့ဒီစကားနေမှာပေါ်မှာတိတ်ပြီးတော့အားမကိုးပါဘူးတော့ကျွန်တော်တို့အခုဖြစ်နေတာကတော့ဒီမွတ်စလင်ဒုက္ခတွေစကားမျိုးပေါ့နော်အထက်ကလူကြီးတွေလာပြောပါတယ်ဒီစကားမျိုးပိတ်ပိတ်မဲ့ဆိုတော့သူတို့ဘက်ကလက်ခံတာမသိရပါဘူးသူတို့ကငိုနေရဦးတောင်းနေနောက်တချို့ကလည်းသူတို့ဒုက္ခတွေစကားမှာကပတ်အဖွဲ့အစည်းတွေကအကူအညီတွေကိုအဲ့တော့ memory အဲ့ဒီအရှင်းကြီးအရရကြောင်းအောင်သူတို့ကအခုချိန်ထိဒုက္ခတွေစကားမှာနေရတာပဲဖြစ်ပါတယ်အစိုးရကတော့ဒီဒုက္ခတွေစကားမျိုးကိုဖျက်သိမ်းဖို့သူတို့ကိုဟိုနေရာချထားဖို့အများအားကြိုးစားနေတာကျွန်တော်တွေ့ပါတယ်အရှင်းကြီးကတော့အမတူပါဘူးခင်ဗျသူတို့မသွားချင်တာအခုဒါအကြောင်းအချက်တစ်ခုကမူလနေရာကိုပြန်လို့ဘယ်လိုမှနေလို့မရတဲ့အခြေအနေမျိုးပြဿနာတစ်ခုဖြစ်လာပြီဆိုရင်ထပ်ပြီးတော့ချင်းဖို့ကတော့ကိုပို့ပြီးတော့ပြဿနာကြီးကြီးလာနိုင်တယ်အဲ့ဒါကြောင့်လည်းအစိုးရကစဉ်းစားတာဖြစ်ပါတယ်နောက်တစ်ချက်ကသူတို့ကိုယ်နိုင်ကအဲ့လိုရိခါရီအကူကြီးနော်အထောက်ပံ့နေရနေတော့သူတို့ကိုယ်နိုင်ကလည်းအဲ့ဒီပုံမှာတန်းရင်းချင်းတွေ့ပြီးတော့အဲ့ဒါကိုမက်မောနေတဲ့အခြေအနေမျိုးလည်းရှိပါတယ်အဲ့ဒီနှစ်ချက်ကြောင့်တော့မွတ်စလင်ဒုက္ခတွေစကားနဲ့ရခိုင်ဒုက္ခတွေစကားအခြေအနေမတူရှင်းဖြစ်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ပါခင်ဗျာဥဖေတန်ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဥဖေတန်ဥစီသူအောင်မြေကိုလာထွန်ကျွန်내ဒီတော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲရဲ့လီလိုက်စီစဉ်ကျွန်တော်အချိန်ဆက်သွားလို့အခုရနာခွင့်ပေးပါခင်ဗျာ
ဟုတ်လို့သူကိုရနိုင်တဲ့အသူကိုသားညုံစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းရှင်နေခံကိုကြားခဲ့ရတာပါရှင် VOA ကလည်းခုထုတ်လင်းပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့17:00တိလိုင်းတိုမီတာ25 30နဲ့တို့ကလည်းပြန်ပြီးထုတ်လင်းပေးတော့အောင်ပါပါခုတော့ကြမ်းရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါအောင်မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိသေးတဲ့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ကမ္ဘာတဝန်းလွတ်လပ်မှုဆိုင်ရာ2018ခုနှစ်အဆင့်ခန်းစာမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံအတွင်းပြီးခဲ့တဲ့2018ခုနှစ်ကအချက်လက်တွေကိုလေ့လာခဲ့ပြီးလွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အဆင့်ခန်းစာတက်ကအခုလိုသတ်မှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေထားနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြီးသတ်သဘောတူညီချက်ရရှိသွားပါပြီ။နောက်သတင်းပတ်မှာထားနေပြန်ပို့ရေးလုပ်ငန်းစဉ်တွေဆက်မှာဖြစ်ပြီးနောက်နှစ်နှစ်အတွင်းမှာလုပ်ငန်းစဉ်တွေအပြီးသတ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဒီကနေ့ကြေညာချက်ထုတ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွှင့်မှုကြီးချက်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကအထက်လွှတ်တော်အမတ်တွေနဲ့ဆွေးနွေးမှုအတွင်းသမ္မတကရင်းရင်သီးသီးမှတ်ချက်ပေးပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးပြောကြားဆိုကြတဲ့လွှတ်တော်အမတ်တွေနဲ့တခြားပုဂ္ဂိုလ်တွေအပေါ်သမ္မတဒေါ်နယ်ထရန့်ကဆက်ပြီးတော့ဆန့်ကျင်ပြောဆိုနေပါတယ်။သားသမီး73ယောက်ကိုညစ်ပတ်နှံဆော်နေတဲ့အခြေအနေမျိုးနဲ့အိမ်ထဲမှာပိတ်လောင်ထားတဲ့ဇနီးခင်ပွန်းနှစ်ဦးကိုမနေ့တနင်္လာနေ့ကဖမ်းဆီးလိုက်တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အာလာဘိုင်တို့ကပြောဆိုထားပါတယ်။ချီလီနိုင်ငံမှာတော့ခရီးယံဖုန်းတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာစောကားမော်ကားပြုမှုခံခဲ့ရတဲ့ကလေးငယ်တွေရဲ့ဘလို့မှပြုပြင်လို့မရနိုင်တော့တဲ့ထိခိုက်နာကျင်မှုတွေအပေါ်ခွင့်လွှတ်ကြဖို့ကက်သလစ်ခရီးယံသာသနာပိုင်ပိုယဟန်မင်းကြီးကဒီကနေ့ပန်ကြားလိုက်ပါတယ်ရှင ်။တရင်ချင်းချုပ်ကမတင်ငထက်ကကြီးညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9680လိုင်းဒိုမီတာ48 kHz 6350လိုင်းဒိုမီတာ50 kHz 9905နဲ့လိုင်းလမီတာ190 kHz 9905တို့ကနေဖန်ယူနာဆင်နိုင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.